Welcome to the Voice of America in Burmese.
Mingala nya jamma tora shin mya shin VOA Myanmar tan ga ni 2022 khu ni March 18 ye cha da bre ni nya bai VOA Myanmar bai season ni go American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ31 32နဲ့58တို့ကနေထည့်နှာဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website YouTube နဲ့ Facebook စာမျက်နှာကနေလည်းရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာပါရှင်။ကြာပါရင်းနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တရောက်သတင်းတွေမှာတော့ယူကရိန်းကိုကူညီဖို့ဂျာမနီလွှတ်တော်မှယူကရိန်းသမ္မတဇယ်လန်စကီကတောင်းဆိုလိုက်ပါတယ်။နောက်ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာတွေကိုရပ်ပစ်ဖို့နိုင်ငံတကာတရားရုံး ICJ ကဗုဒ္ဓဖူးနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံမှာဆေးရသဝင်မှုနဲ့လူသားတူအပေါ်မှာပြစ်မှုတွေကျူးလွန်နေတာထင်ရှားတယ်လို့လူခွေဆိုင်ရာကုလရုံးရဲ့ပြောဆိုချက်ပေါ်စစ်ကောင်စီဘက်ကဘလို့တုံ့ပြန်ပါသလဲ။
သူတို့အနေနဲ့အဲတောက်ခိုင်းနေတဲ့ဟာလေးပဲပြောနေတယ်သူတို့လုံမှာတော့စမ်းကျင်ပဲရေးသားနေတဲ့မီဒီယာတွေအများကြီးပဲရေးနေတယ်ဟာလေးအားဒီဝယ်သူကယူပြီးရေးရဖြစ်ဖြစ်မှာပေါ့
သတိပြောကိုကျုပ်ဇော်မင်းထွန်းပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဗဟိုဘဏ်ကထုတ်တဲ့ကြက်ငွေစက်ကူတွေဟာအရေးသွေးပြည့်မီပါတယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌကအာမခံပြောဆိုလိုက်ပါတယ်မြမရွှေစည်းကတော့တကြက်သားကြက်သိန်း20ကျော်အထိဈေးတက်သွားပါပြီ။တနင်္လာနေ့တိုင်းပူလောမြို့ဘက်ကဒီတိုက်ပွဲတွေဖြစ်နေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူကြာသပတေးနေ့ညတိုင်းကြီးဆက်ပေးနေကြမြမရေးသုံးသက်ချက်ကျန်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဂျာမနီနိုင်ငံကယူကရိန်းကိုကူညီပေးဖို့ဒီကနေ့ဂျာမနီလွှတ်တော်ကိုပြောကြားတဲ့မင်းငွန်းနဲ့မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကတောင်းဆိုလိုက်ပြီးလွတ်မြောက်မှုနဲ့ချုံနောင်ခံရမှုနှစ်ခုကြားမှာတိုင်းတိဆောက်ကာယံခံထားရတယ်လို့ဖြစ်နေကြောင်းဂျာမန်လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံတဲချနေတဲ့ဘုံတလုံးတိုင်းမချလိုက်နိုင်တဲ့ဆုံးဖြတ်ချက်တိုင်းဟာအဲ့ဒီတိုင်းကိုပုံမှုကြီးထွားစေတယ်လို့ဗီဒီယိုကတစ်ဆင့်ပြောကြားတဲ့မင်းငွန်းနဲ့မှာသမ္မတဇယ်လင်စကီကထပ်သွင်းပြောကြားခဲ့ပါတယ်။ရုရှားကတန်းငွေတွေယူကရိန်းကိုဖျက်ပြီးဂျာမနီနိုင်ငံထဲကိုတင်သွင်းမဲ့Nord Stream 2 pipeline စီမံကိန်းကိုလည်းသမ္မတဇယ်လင်စကီကဝေဖန်လိုက်ပြီးယူကရိန်းရဲ့လုံခြုံရေးတဲ့သူ့နိုင်ငံရဲ့စီးပွားရေးကိုဦးစားပေးဆုံးဖြတ်ခဲ့တယ်လို့ပြစ်တင်ပြောကြားလိုက်ပါတယ်။အဲ့ဒီ Nord Stream 2 pipeline ဟာစစ်တိုက်ဖို့အတွက်ရုရှားဘက်ကကြိုတင်တင်ဆင်တဲ့လှုပ်ရအစိပ်ပိုင်းဖြစ်တဲ့အတွက်အဲ့ဒီ pipeline မဖောက်ဖို့ယူကရိန်းကဂျာမနီကိုတိုက်တွန်းခဲ့တယ်ဆိုတာကိုလည်းဒီကနေ့ဂျာမန်လွှတ်တော်အမတ်တွေကိုပြောကြားတဲ့မင်းငွန်းထဲမှာသမ္မတဇယ်လင်စကီကထပ်သွင်းပြောကြားခဲ့ပါတယ်။အခုတော့အဲ့ဒီ pipeline အစီအစဉ်ဟာပြတ်သွားခဲ့ပါပြီ။ရုရှားတွေတင်ပိုက်ထားတဲ့ယူကရိန်းနိုင်ငံတောင်ပိုင်းကမာရီယိုပိုမြို့မှာစစ်ဘေးရှောင်သူတွေရာနဲ့ချီပြီးပုန်းခိုနေတဲ့ဖျားကြောင်းတွေကိုမနေ့ပုတ်ထူးနေ့ကရုရှားကဘုံကျဲတိုက်ခတ်လိုက်ပြီးတဲ့နောက်ဒီကနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်နေပါတယ်။အဲ့ဒီဖျားကြောင်းတွေမှာစစ်ဘေးရှောင်ပုန်းခိုနေသူတွေလည်းကလေးငယ်တွေလည်းအများအပြားပါဝင်တယ်လို့ဆိုပါတယ်။အခုချိန်ထိတော့ဘယ်နှဦးသေဆုံးလဲဆိုတာကိုမသိရသေးပါဘူးခင်ဗျာ။ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်တိုက်ခတ်နေတာရပ်ပစ်ဖို့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာတရားရုံး ICJ ကမလ16ရက်ဗုဒ္ဓနေ့မှာအမိန့်ချမှတ်လိုက်ပါတယ်
။ By 13 votes to 2, the Russian Federation shall immediately suspend the military operations that it commenced on 24 February.
ရုရှားဆိုရအနေနဲ့ဖေဖော်ဝါရီလ24ရက်နေ့ကစတင်ပြီးယူကရိန်းနိုင်ငံအတွင်းဝင်ရောက်လုပ်ဆောင်နေတဲ့စစ်စင်ရေးတွေအားလုံးချက်ချင်းရပ်တန့်ဖို့တရားရုံးက73မဲ2မဲနဲ့ဆုံးဖြတ်ချက်ချလိုက်သည်လို့ ICJ တရားရုံးရဲ့တရားသူကြီးများအဖွဲ့ဥက္ကဋ္ဌတရားသူကြီးဂျုံဒွန်နဟူးကဆုံးဖြတ်ချက်ကိုဖတ်ကြားခဲ့တာပါ။ဒါပေမဲ့ရုရှားအနေနဲ့အဲ့ဒီအမိန့်ကိုလိုက်နာပါမလားဆိုတဲ့အပေါ်အများစုကတန်တရားရှိနေကြပါတယ်။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂလူညိုရေးကောင်စီထံအဲ့ဒီအမှုကိုလွှဲပြောင်းခြင်းခံရမှာဖြစ်ပါတယ်။ရုရှားနိုင်ငံဟာလူညိုရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြီးဗီတိုအာဏာကိုပိုင်ဆိုင်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ယူကရိန်းအစိုးရကလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့မဟုတ်မှန်တဲ့ဆွဆွဲချက်နဲ့ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ရေးအတွက်အကြောင်းပြချက်ပေးခဲ့တာကြောင့်အဲ့ဒီလုံရက်ကိုရပ်တန့်ရေး ICJ အနေနဲ့ဂျောင်းဝင်ဆောင်ရွက်ပေးဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကယူကရိန်းအစိုးရရဲ့တောင်းဆိုချက်ပေါ် ICJ ကဆုံးဖြတ်ချက်ပေးလိုက်တာဖြစ်ပါတယ်။ယူကရိန်းဘက်ကရန်လိုတဲ့အပြုအမူတစ်စုံတစ်ရာမကျွလွန်ပဲရုရှားကကျူးကျော်ဝင်ရောက်တာလို့ယူကရိန်းအစိုးရကတရားရုံးမှာရှောက်ထားခဲ့တာဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုယူကရိန်းအစိုးရကိုယ်စားလှယ်အဖွဲ့ကကြိုဆိုခဲ့ပါတယ်။ရုရှားအစိုးရဘက်ကတော့ ICJ တရားရုံးကြားနာပွဲကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။
ဒါပေမဲ့တရားရုံးအနေနဲ့ဒီကိစ္စမှာဂျာဝင်ဆောင်ရွက်ပိုင်ခွင့်မရှိကြောင်းနဲ့နိုင်ငံတကာပဋိပက္ခတွေဖြေရှင်းပေးတဲ့ကုလသမဂ္ဂပြည်ညင်စာချုပ်မှာစစ်ရင်အားကိုတုံ့ဝင်မရှိဘူးဆိုတဲ့စာပိုက်မပါဝင်ကြောင်းတရားရုံးကိုစာနဲ့ရေးသားတုံ့ပြန်ခဲ့ပါတယ်ခင်ဗျာရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စမှာတရုတ်နိုင်ငံကရုရှားကိုပြစ်တင်ရှုတ်ချဖို့ဝန်လင်းနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောကြားချက်ကိုတရုတ်နိုင်ငံသားရေးဌာနကဒီကနေ့ခိုင်မာစွာညှင်းဆိုလိုက်ပြီးအဲ့ဒီလိုပြောဆိုမှုဟာကုလသမဂ္ဂပြည်ညင်စာချုပ်အတိုင်းရပ်တည်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေနဲ့ကွဲလွဲနေတယ်လို့ပြောပါတယ
်။我们注意到布林肯国务卿在做出这样的表态的时候，
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအဲ့ဒီလိုပြောဆိုလိုက်ခြင်းဟာတရုတ်နိုင်ငံဟာတမိုင်းရဲ့မာရွေနဲ့ဘက်မှာရှိနေတယ်လို့မှားယွင်းစွာကောက်ချက်ချပြောဆိုတာလို့ယူဆကြောင်းအဲ့ဒီလိုပြောဆိုမှုတွေဟာပြဿနာပြည်လည်ရေးအတွက်အထောက်အကူမပြုကြောင်းနဲ့တရုတ်နိုင်ငံကဒီကိစ္စကိုတိကျပြတ်သားစွာကန့်ကွက်ပါတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကျောက်လီချန်းကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်ကိုတရုတ်နိုင်ငံကအမြဲတမ်းယုံကြည်ထားကြောင်းလဲသူကပြောကြားခဲ့ပါတယ်ရုရှားကအခုလိုအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတဲ့အပေါ်တရုတ်နိုင်ငံကခိုင်မာစွာရပ်တည်ခြင်းမရှိတာဟာကုလသမဂ္ဂလူညွန့်ရေးကောင်စီအနေနဲ့ငြိမ်းချမ်းရေးနဲ့လူညွန့်ရေးကိစ္စတွေအတွက်တာဝန်ရှိတယ်ဆိုတဲ့အချက်ကိုလူညွန့်ရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကပြက်ကွက်နေခြင်းဖြစ်ကြောင်းဗုဒ္ဓဦးနေ့ကအမေရိကန်အခြေစိုက် MPR သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းကမ်းမှာဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါခင်ဗျာယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တာကြောင့်ရုရှားပေါ်အနောက်အုပ်စုနိုင်ငံတွေကဒဏ်ခအရေးယူမှုတွေချမှတ်ထားတဲ့အတွက်ရုရှားကရေနံတွေကိုဝယ်ပြီးချက်တော်မှာမဟုတ်ဘူးလို့ကမ္ဘာအကြီးဆုံးရေနံချက်စက်ရုံတွေကိုပိုင်ဆိုင်တဲ့အိန္ဒိယအခြေစိုက် Reliance Industries Limited ကပြောကြောင်းရိုက်တာသတင်းမှာရေးပါတယ်တကယ်လို့သူတို့ကုမ္ပဏီကရုရှားကနေဝယ်ခြင်းနဲ့ဆိုရင်တောင်ဒဏ်ခပိတ်ဆို့မှုတွေကြောင့်လုံလောက်တဲ့အရေးအတွက်ကိုရနိုင်တော့မှာမဟုတ်ဘူးလို့ကုမ္ပဏီရဲ့ဒုတိယအကြီးအကဲလည်းဖြစ်စီးပွားရေးဌာနအကြီးအကဲလည်းဖြစ်တဲ့Rajesh Rawatka ဘုထုနေ့မှာကျင်းပတဲ့ရေနံလုံငန်းဆိုင်ရာ CEO ဝက်တစ်ခုမှာပြောလိုက်ပါတယ်ကုမ္ပဏီကချက်တဲ့ရေနံစင်းတွေကိုရုရှားကဝယ်ယူတာဖြစ်ပြီးတခြားရေနံနဲ့ဆက်နွယ်တဲ့ဓာတုပစ္စည်းတွေထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုတော့အမေရိကန်နဲ့အရှေ့လယ်ပိုင်းတို့ကတင်သွင်းတယ်လို့ဆိုပါတယ်ရုရှားကယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ February 24ရက်နေ့ကစလို့အိန္ဒိယကထိပ်တန်းရေနံကုမ္ပဏီတွေဖြစ်တဲ့ Indian Oil က paper 3 တန်းနဲ့Hindustan Petroleum ကပေပါ2တန်းအသီးသီးဝယ်ယူခဲ့ကြပြီးဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာပိုင်းတိုမီတာ25 kHz 7183ညာပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ယူရီကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံကမနေ့ကနောက်ဆုံးပြစ်လွတ်ခဲ့တဲ့မစ်ဇာဒုံဟာဒီထဲမှာပောက်ကွဲပြီးတော့ပျုံယန်းမြို့တော်အနီးနားမှာအပျက်စီးတွေကျခဲ့ပါတယ်။ပုံမှန်အားဖြင့်မစ်ဇာဒုံကြီးပြစ်လွတ်ပြီးနောက်တရက်မှာနောက်ကိုရီးယားဆိုရပိုင်းသတင်းတွေမှာဖော်ပြလေရှိပေမဲ့မနေ့ကပြစ်လွတ်ခဲ့တဲ့မစ်ဇိုင်းဒုံအကြောင်းကိုတော့တစုံတရာရေးသားထားတာမတွေ့ရပါဘူး။နောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ပင်မနိုင်ငံတကာလေဆိပ်ကမစ်ဇိုင်းဒုံပြစ်လွတ်ပြီးတိတ်မကြာခင်လေးမှာပဲလေထဲမှာပောက်ကွဲခဲ့တာလို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ပင်လယ်ရေမျက်နှာပြင်အထက်ကီလိုမီတာ20အောက်မှာပြက်ကျခဲ့တာလို့တောင်ကိုရီးယားရုံးခတ်သတင်းဌာနကရေးပါတယ်။ဘာကြောင့်အခုလိုမအောင်မြင်မဲ့ပောက်ကွဲခဲ့တဲ့ဆိုတာကိုတော့အတိအကျမသိရပါဘူး။မြောက်ကိုရီးယားမှာသတင်းရင်းမြစ်တွေရှိတဲ့တောင်ကိုရီးယားခြေစိုက် NK သတင်းဌာနကတော့မြောက်ကိုရီးယားမျိုးတော်အနီးအပျက်စီးအဆနာတွေကျလာခဲ့တာကိုတပ်ပုံတွေနဲ့မျက်မြင်သက်သေတွေကိုကူးကားပြီးတော့ဖော်ပြပါတယ်။လူနေထူထပ်တဲ့နေရာမှာအပျက်စီးတွေကျခဲ့တာဟုတ်မဟုတ်ရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး။ကျွမ်းကျင်သူတွေကတော့အပျက်စီးတွေအပြင်ဒုံးကြီးကဘေးပစ်စီနိုင်တဲ့အစိမ့်ငွေတွေရဲ့အန္တရာယ်လည်းရှိတယ်လို့ပြောပါတယ်။2018ခုနှစ်တုန်းကလည်းမြောက်ကိုရီးယားမှာဟွာဆောင်စနစ်တားလက်ပြမေဇာရီတုံးပြစ်လို့ပြီးမချခင်မှာပြက်ကျခဲ့ဘူးပါတယ်ခင်ဗျာကမ္ဘောဒီးယားတိုက်ခံကောင်းဆောင်ဆန်ဘရင်စီနဲ့အတိုက်ခံတက်ကြွလှရှားသူ20ကိုနိုင်ငံတော်သစ္စာဖောက်မှုနဲ့တခြားဆွဲချက်တွေနဲ့ကမ္ဘောဒီးယားတရားရုံးကဒီနေ့မှပြစ်ဒဏ်တွေချမှတ်လိုက်ပါတယ်ဖနောင်မင်မာရှိတဲ့တရားရုံးကအတိုက်ခံကောင်းဆောင်ဆန်ဘရင်စီနဲ့ပြည်ပမှာရောက်နေတဲ့တခြားကောင်းဆောင်5ဦးကိုထောင်ဒဏ်10နှစ်ချဖို့ဆုံးဖြတ်လိုက်တာပါ အခုလိုတရားရုံးကပြည်နယ်နေချလိုက်တာကြောင့်တရားရုံးအပြင်ဘက်မှာတော့သူတို့ရဲ့ဆွေမျိုးမိသားစုတွေထောက်ခံသူတွေနဲ့ရဲတွေရုံရင်းဆန့်ခတ်တွေဖြစ်ခဲ့ကြပါတယ်။တိုက်ခန်းကောင်းဆောင်ဆန်မရင်းစီဟာ2019တုန်းကကမ္ဘောဒီးယားနိုင်ငံကိုပြန်မှုကျူးပန်းခဲ့ပြီးမှဟွန်ဆန်အစိုးရကပိတ်ပင်ခဲ့ပြီးတော့အခုတရားစွဲမှုတွေဟာလည်းအဲ့ဒီခီးစဉ်နဲ့ဆက်ဆက်ပြီးတော့တရားစွဲခံခဲ့ရတာဖြစ်ပါတယ်။လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကတော့တရားစွဲဆိုအပြစ်ပေးခံရတဲ့သူတွေနဲ့ပတ်သက်ပြီးတက်တည်ထောက်ထားတဲ့ခိုင်ခိုင်မာမာမရှိတဲ့အတွက်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမျှတမှုမရှိဘူးလို့ဒီနေ့မှဝေဖန်လိုက်ပြီးဒါဟာဝန်ကြီးချုပ်ခွန်ဆန်ကနိုင်ငံရေးတိုက်ခန်းတွေကိုဘေးရောက်သွားအောင်ပါထုတ်တဲ့လုပ်ရဖြစ်တယ်လို့ HRW အဖွဲ့ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကူးစက်မှုတွေနဲ့တိုက်ဆုံမှုတွေဟာစံချိန်တင်မြင့်တက်နေပြီမဲ့လည်း COVID-19 နဲ့ပတ်သက်ပြီးကန့်သတ်ချက်တွေထုတ်ပြန်ထားတာကိုအဆုံးသတ်ဖို့အတွက်တောင်ကိုရီးယားအာဏာပိုင်တွေဘက်ကစဉ်းစားနေပါတယ်။တောင်ကိုရီးယားမှာ COVID-19 ကူးစက်မှုတွေစံချိန်တင်မြင့်တက်နေတာဟာကူးစက်မြန်တဲ့ Omicron virus မျိုးကွဲကြောင့်ဖြစ်တယ်လို့တောင်ကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီနေ့ပြောပါတယ်။တောင်ကိုရီးယားမှာဒီနေ့ယောဂါကူးစက်သူ632,328ယောက်နဲ့အများဆုံးစံချိန်တင်ခဲ့ပြီးတော့သေဆုံးသူက429ယောက်ရှိတယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်မှုတွေမြင့်တက်နေပြီမဲ့လည်းတောင်ကိုရီးယားဆိုရကတော့ virus နဲ့ပတ်သက်ပြီးတော့လူတဦးနဲ့တဦးခက်ခော်ခွာနေကြဖို့ကန့်သက်ချက်တွေအားလုံးနှီးပါကိုလာမယ့်ရက်တွေနဲ့သတင်းပတ်တွေအတွက်မှာပြန်ရုပ်သိမ်းဖို့လုပ်နေပါတယ်။လူမှုဆန္ဒသဘောထားတွေမှာလည်းဒီလိုမျိုးဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သက်ချက်တွေကိုရုပ်သိမ်းဖို့ကိစ္စကိုထောက်ခံမှုရပါတယ်။ Johnson ပြည်တက္ကသိုလ်ရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရတော့ကမ္ဘာတော်မှာ COVID-19 ကူးစက်ခံသူ464သန်းကျော်နဲ့သေဆုံးသူ6သန်းကျော်ရှိသွားပြီလို့ဆိုပါတယ်ခင်ဗျာ။ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာမနေ့ကပင်ရ 9.4 မဂ်နီကျူရှိတဲ့အင်အားပြင်းငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ဒေသခံတွေကငလျင်ကြောင့်ထိခိုက်ပျက်စီးမှုတွေကိုပတ်တန်းကောက်ယူရတဲ့နဲ့ရှင်းလင်းဖယ်ရှားတာတွေကိုလှုပ်ဆောင်နေပါတယ်။အဲ့ဒီငလျင်ကြောင့်အစောပိုင်းကအင်ဂျီ2သန်းလောက်လျက်စင်မီးပြတ်တောက်သွားခဲ့ပြီးတော့ကြီးစံရထားသင်းလမ်းချော်တာနဲ့ဝေးပြင်းလမ်းတွေမှာလမ်းတွေအကွဲတာတွေဖြစ်ခဲ့ပါတယ်။မနေ့ကလှုပ်ခဲ့တဲ့ဒီငလျင်ကြောင့်အနည်းဆုံးလူတဦးသေဆုံးပြီးတော့သေဆုံးသူစင်းကိုတော့ဆက်လက်စုံစမ်းနေသေးပဲလို့ဂျပန်အစိုးရပြောခွင့်ရဟီရိုကာဇူမတ်ဆူနိုကပြောပါတယ်။နောက်ထပ်သေဆုံးသူ3ဦးရှိခဲ့ပြီးတော့အိတ်တဲက2ဦးကတော့ငရင်ကြောင့်သေဆုံးတာမဟုတ်ဘူးလို့တွေးရှိခဲ့ပြီးနောက်တဦးကိုတော့စုံစမ်းနေသေးပဲဖြစ်တယ်လို့ပြောပါတယ်။ဒီငရင်ဟာဖူကူရှိမားဒေသခန်းလွန်ပင်လယ်ပြင်အောက်မှာလှုပ်ခဲ့တာဖြစ်ပြီးတော့ငရင်ကြောင့်161ယောက်ထပ်မင်းဒဏ်ရာရခဲ့ပါတယ်။နေရောင်ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာ3မီတာကျော်လောက်ရှိတဲ့ဆူနာမီရေလိုင်းတွေဖြစ်နိုင်တယ်လို့အစောပိုင်းကသတိပေးခဲ့ပေမဲ့ရေမြင့်ကပုံမှန်ထက်30စင်တီမီတာလောက်ပဲမြင့်တက်ခဲ့ပြီးတဲ့နောက်ဆူနာမီသတိပေးချက်ကိုဒီနေ့မနက်အစောပိုင်းကပြန်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ
။မတ်လ18ရက်နေ့ကြာလပင်းညရဲ့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံတွင်းမှာဆစ်ရဇဝဲမှုနဲ့လူသားတူပေါ်ကျူးလွန်တဲ့ပြစ်မှုမြောက်တာတွေထင်ထင်ရှားရှားဖြစ်နေတယ်လို့လူခွေဆိုင်ရာကုလသမဂ္ဂယုံကပြောဆိုလိုက်တဲ့အပေါ်အထောက်အထားနဲ့ပြောပါလို့စစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။လူလူရဲ့အသက်အိုးအိမ်စီစဉ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောတာဟာလက်တွေ့ဖြစ်နေတာနဲ့ပြောင်းမြန်ဖြစ်နေတယ်ဆိုပြီးတုံ့ပြန်ဝေဖန်တာလည်းရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းပြောပြပေးပါရှင
်။ဟုတ်ကဲ့မတ်လ15ရက်နေ့ဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလလူအခွင့်အရေးရုံးပြောခွင့်ရRamida Samda Saniga.
In this report, we have really been able to identify a pattern over the past year, which indicates that this is planned, coordinated, systemic attacks.
ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေ့ရှိဖော်ပြနိုင်ခဲ့ပါတယ်။အချက်အလက်တွေအရတိုက်ခိုက်မှုတွေကိုစနစ်တကျကြိုတင်ပြင်ဆင်ချိတ်ဆက်လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေပါတယ်။တိုက်ခိုက်မှုတွေကဆစ်ရဇဝဲမှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေမြောက်နိုင်တာကိုရှင်းရှင်းလင်းလင်းကြီးကိုပြနေပါတယ်။ဒီပြစ်မှုတွေကျူးလွန်နေတယ်ဆိုတာလူ့ခွင့်ရေးကော်မရှင်အနေနဲ့အခုချိန်ထိအရှင်းလင်းဆုံးတင်ပြနိုင်တာဖြစ်တယ်လို့ပြောနိုင်ပါတယ်။
ဒါအပြင်အစီရင်ခံစာမှာတွေ့ရှိထားတဲ့အသေးစိတ်အချက်အလက်ကိုလည်းစမ်တာဆန်နီက
Just over the last 2 weeks there have been more than 200 incidents mostly related to the armed conflict.
လွန်ခဲ့တဲ့တရက်နှစ်ပတ်အတွင်းဖြစ်ရပ်ပေါင်း200ကျော်ရှိခဲ့ပါတယ်။အဓိကကလက်နက်ကင်တိုက်ပွဲတွေနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။ဖြစ်တဲ့ပုံစံတွေကလည်းတူပါတယ်။ Damaroga, Lenda Genius, Sapjade, Damamho, Lidangani, Sapjabiro, Juari Rego, Wimare, Juadarigo, Luda, Dime, Piet, Tomare, PDF, Soye, Damamho, Dandia, Siduri, Soye, Fedu Pipi, Pieta Bare, Now Luda, Dime, Piet, Tongere, Durigule, Tapjabare, Now Songjay, Not Juarigo, Misho Bare, Juada, Chu, Alami, Gule, Misho Bare, Sagan, Ginine, Giavema, Tibonsa, Dime Pinida, Dwinia Bare,
Tibo.
ก็ที่เจ้าก็อย่าพูดจนไม่ชงกันหรอกเนี่ยสุไลบาเลยตรุ่นเนี่ยเฮ้ยท้องคันเนี่ยมีฮาลิเวตเยอะจริงเนี่ยตรุ่นลงมาหรอกสั่งจะไปยีดานี่จะมีอะไรเนี่ยทำไมยีนี่จะอะไรอะไรวัวตัวอยู่ยีราพี่เจ็บมาบอกแต่ส่วนใหญ่มาส่วนจะใครมาจะปีเดียร์มีการจับไปคนหนึ่งเนี่ยตรุ่นผมมาท้องคันเนี่ยมาเลยอยู่ตามที่ช่วยเนี่ยชีเดี๋ยวเนี่ยก็ได้การเจอจ้าตรงนี้อยากท้องแบบนี้เลยชีเดี๋ยวไอ้ลงงานชีเป็นอยู่ในชีเดี๋ နေလောက်ဆောင်လာတာချမ်းသာနေရရှိတယ်အဲ့ဒါဒီဘက်ကျွန်တော်ရဒီလူလူဆဲဝင်ပြည်ပကွေရတယ်လို့လောက်ဆောင်ရနေတာဖြစ်ပါတယ
်အခုလိုပြောလာတဲ့အပေါ် NUG အမျိုးသားညီညွတ်ရေးဆိုရလူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့
ဒီမြေပြင်မှာဖြစ်ပျက်နေတဲ့တင်းတွေကကျွန်တော်တို့ဘက်ကနေဒေသခံလူတွေကိုအစင်းစင်းမြေပြင်ထားတဲ့တင်းတွေဖြစ်ပါတယ်ကုလသမဂ္ဂကလည်းအဲ့လိုမျိုးတင်းတွေကိုခိုင်လုံမှပြကြတာဖြစ်ပါအင်တာနက်တွေဆက်တောက်ထားပြီးမဲ့ဒေတာခံပြည်သူတွေကတကယ်အဖြစ်အပျက်ကိုပြပြထားပါတယ်။အဲတော့မနေ့တော့ကပဲကျွန်တော်တို့ဒီဒေတာခံနဲ့တွေ့ဆုံတဲ့အခါမှာအခုကျွန်တော်တို့သခိုင်းတိုင်းနဲ့မကွေးတိုင်းတွေမှာရှိတဲ့ရောတို့စောတို့ရင်းမပင်တို့တခြားနေရာဒေတာတွေမှာတကယ်ကိုအရက်သားတွေကြီးကြီးဝါတွေကိုဥတီထားပြီးပြစ်ခတ်တာတတ်ဖြတ်တာနောက်တစ်ခါဘလောက်ထိဆိုးဆိုးဝါလဲဆိုတော့တကယ်ကိုမထွက်ပြေးနိုင်တဲ့အဖို့အဖားအိုတွေပါအိမ်ထဲမှာရှိရတာနဲ့မိချွေတဲ့ဆိုတဲ့အကြောင်းကိုယ်တိုင်နော်မိသားစုဆုံးသွားတဲ့သူတွေအတန်ကိုကျွန်တော်ကြားပါတယ်ခုနကြောကြားသွားတဲ့လောင်းမြန်လုံးဝဆန့်ကျင်ပဲဖြစ်ပါတယ် PDF ရှင်နဲ့လုံးဝမသက်ဆိုင်မင်းနဲ့တာမန်ချေးရွာဟုံးကြီးကြောင်းပြီးစေးရုံပြီးအတင်နဲ့ကြောင်းနေတာအစားလိရှုဖြစ်စည်းတာဒီဘလို့မှလက်နဲ့ကင်ဆန့်ကျင်တယ်လို့ပြောလို့မရတဲ့ကလေးသူငယ်တွေအမျိုးသမီးတွေတက်ကြီးရွယ်ကိုတက်ဖြတ်နေတာအဲ့ဒါမတိန်ချင်းစော်ကားမှုကိစ္စကြပုံပုံပြောညားပြလာပါ
ဒါဖြင့် KNPP PNE အမျိုးသားထုတ်တယ်ပါတီအတွင်းမှုတစ်ခုဒန်နီယယ်ကလည
်းဒါတော့မဟုတ်စိတ်ဆောင်စခန်းကစိတ်ဆောင်လာတော့အများကြီးရှိတယ်လေတော်တူနေပါတယ် PDF အဲ့ဒီကြားထဲမှာတော့မရှိဘူးသို့သောဒီချိန်မှာကပြည်လွှမ်းတဲ့လူတွေနဲ့ကူညီတဲ့လူကလည်း KNDF တို့ PDF တို့လည်းလိုက်ကူညီတယ်လေမြင်ပါတယ်ရှိတယ်ဗျာအဲ့လိုမျိုးအတွေသူတို့တပ်ပုတ်ကူတာပဲရှိတယ်ပေါ့အမေမတန်နေတာထိုင်တာချစ်ချတာအဲ့လိုမျိုးတော့မရှိဘူးသူအဲ့လိုမျိုးပြောရတော့အများကြီးလွဲပြီ
တကယ်တော့အခုလိုဖြစ်နေတာတွေကအရင်မြန်မာစစ်တပ်ကလုပ်နေကြဖြက်လေးချက်ချက်ပိုဆိုးလာနေပြီးအရက်သားတွေကပါရန်သူလိုလှုပ်ဖြစ်လာတယ်လို့အခုစောင့်ကြည့်သူတွေကပြောနေပါတယ်ခင
်ဆက်ပဲမြင်မြန်ထားတဲ့ကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမငွေကြီးနဲ့ရွှေဈေးကွက်တွေအကြားနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်တံမိုးကြီးမြမငွေဆက်ကူတွေမှာဆေးတွေပြတ်တာဆေးကွက်တာတွေတွေ့နေရလို့လူလူကြားမှာဝေဖန်ပြောဆိုနေသလိုငွေဆက်ကူအတုတွေဖြစ်နေမလားဆိုပြီးစိုးရင်တန်ရရတွေလည်းရှိနေပါတယ်။ဗဟိုဘဏ်တာဝန်ရှိတဲ့သူတို့ကတော့သူတို့ရိုင်းနှိပ်တဲ့ဒီငွေဆက်ကူဟာအရေးသွေးပြည့်နေတယ်လို့ VOA ကိုပြောပါတယ်။ခုလိုချိန်နေမှာမြမကြက်ငွေအပေါ်ယုံကြည်မှုပိုနည်းလာတယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
မြန်မာနိုင်ငံမှာလေပတ်သုံးဆွဲနေတဲ့ကြက်ငွေ 9,000 တန်နဲ့ 10,000 တန်ငွေဆက်ကူတွေမှာစေးသားအယောင်ပြန့်ကုန်တာပြောင်းသွားတာတွေဖြစ်နေတာကြောင့်ပြည်သူတွေကြားငွေဆက်ကူအတုတွေလားဆိုတဲ့စိုးရိမ်ပူပန်မှုတွေပေါ်ထွက်နေပါတယ်။ဘိုးဘန်ဒူဥက္ကဋ္ဌကတော့ဘိုးဘန်ကထုတ်လိုက်တဲ့ငွေဆက်ကူတွေမှာအတုလို့ထင်ရနိုင်စရာအကြောင်းမရှိဘူးလို့ VOA ကိုပြောပါတယ်။ငွေရိုက်နှိပ်တဲ့ဆက်ကူကုန်ကျန်းကိုအရင်ကဂျာမနီကတင်သွင်းခဲ့ပေမဲ့လည်းအခုတခြားနိုင်ငံတွေစီကတင်သွင်းနေရပါတယ်။ဒါပေမဲ့လည်းငွေဆက်ကူရဲ့အရေးအသွေးနဲ့လုံခြုံမှုကိုတော့အာမခံနိုင်တယ်လို့ဘောဘန်ဒူဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။မရှိပါဘူး။အင်းလည်းမရှိပါဘူး။ဝယ်ဒီကဝယ်ဒီကကျွန်တော်ကဆက်လက်ဖက်လို့နေရာမျိုးကငွေဆက်ကူချုံချိုးတဲ့အချိန်မှာအပြင်ကနေလို့သူ့လိုချင်အောင်လုပ်တဲ့ရည်ရည်မျိုးဟိုထုတ်ရတော့ရှိပါတော့။ဒါနဲ့လည်းတော့လည်းပတ်သက်တဲ့အဖြစ်အပျက်တွေကြောင့်လို့ဒီ quality ဘိုင်းဆိုင်ရာနဲ့ဟိုလုံလောက်တဲ့အခြေအနေရှိပါတော့ဘုရားတရားအောင်ရှိတဲ့နေရာယူအားလုံးအောင်ယူလို့ရပါမယ်။
စီအနာတိမ်မီနောက်ပိုင်းဂျာမနီနိုင်ငံမြူးနစ်မြို့အခြေဆိုင် GND ကုမ္ပဏီကပတ်စံထုတ်လုပ်တဲ့ဆက်ကူကုန်ကျန်းတွေကိုမြန်မာနိုင်ငံကိုမရောက်တော့ဘူးလို့2021မတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ငွေဆက်ကူထုတ်လုပ်တဲ့ဆက်ကူကုန်ကျန်းကိုနိုင်ငံတချို့ကအစားထိုးပြီးတင်သွင်းနေရတာပါ။လက်ရှိလေပတ်သုံးဆွဲနေရတဲ့ငွေဆက်ကူအရွက်ကြီးတွေရဲ့ဈေးရောင်ကြောင့်ငွေ ngwe sa ku atu re thwat ni de so de tadin ni le thwat ni da ba myama nai ngan ma ngwe atu tan ne chi pyan nat ni da go ma thain nai naw bu so de bo ban ye thau pyan che pounsan myo tadin ma le lu mu kun ya paw ma pyan nat ni ga ba de bo ban ga ro di tadin ni ha ban snit ko thi kai aw lout de lout ya phit de lo boe ko pyo ba de ဒီနေ့လာတဲ့ဟာဒီတို့တက်လာတဲ့အနေအထားရှိတာလည်းတိုင်းရင်းဆိုင်ကလည်းပတ်သက်ပြီးတော့ဆန်ကဖြစ်မောက်လို့မယ့်ဒီရှင်းစင်းရယ်နဲ့ဆက်ရည်ပုံစံမျိုးခါတဲ့တဲ့ဒီဆက်ရပါတယ်ဒီကတော့ကျွန်တော်တို့အနေနဲ့အပြည့်အစုံရှိတဲ့အနေနဲ့ဆက်ရည်ပုံစံမျိုးခါတဲ့တဲ့ဒီဆက်ရပါတယ်အခုလိုငွေဆက်ကူနဲ့ပတ်သက်လို့သတင်းတွေစိုးရိမ်မှုရှိနေတာကြောင့်မြန်မာကျန်းဝေပေါ်ယုံကြည်မှုပုံနှ ွယ်ရှိလာနိုင်တယ်လို့စီးပွားရေးပညာရှင်ဦးတန်းစိုးဘောဂဗေဒကပြောပါတယ်။အဲ့
တော့သူကဖြစ်ပြီးမှဆိုတော့ဆင်းရဲပင်ရတာဖြစ်တယ်ပေါ့ဗျာ။သူရဲ့ဇန်မာဒီစက်ငွေပေါ်မှာငွေရတာပုံပန်းနေမှာငွေထုတ်ရတဲ့ဆိုစက်ငွေပေါ်မှာယူတီချက်ပြည်ရတာလေဒီငွေဒီကိစ္စတွေကဟိုဖြစ်လာပါပြီဆိုတော့လူရဲ့ပုံရဲ့စက်ငွေပေါ်မှာတိုင်ထားလို့ဘူးကြီးအားမဲလာတော့ဗောနော်စက်ငွေပေါ်မှာယူတီချက်ပြည်နေလေစက်ပြည်နေလေဒီမှာနေမှာခိုင်မာ SSC ကိုလူရဲ့ဟိုမရောလားတိုက်ဝယ်ကြတော့မှာပေါ့ဥမာဟိုဒီလိုဝယ်မယ်တိုက်ခိုင်းနေဝယ်မယ်ရွှေဝယ်မယ်ဒေါ်လာဝယ်မယ်ဆိုတော့ဒီလိုမျိုးကြီးဖြစ်နေတာကြီးတော့မကောင်းဘူးဗျာဒါကဟို policy ကြရတန့်ကြည့်ရောဘောနော်ဒါရီကနောက်တနမှာပါရှိနေဆယ်ရင်းမှာဒီလို policy အသက်ကြီးဖြစ်ရင်ကျူပင်ကြီးတော့ခိုင်ကျဲစာဝယ်ရမယ်ခိုင်ကျဲရမယ်အေးတော့ရမယ်ဒီလိုလုပ်တင်တာဒီကျွန်တော်ဖြစ်တာကနောက်ဆက်ပြေချေချာဒီချိန်မှာရှိနေရဟိုအမှုရေးစီဝါရေမောက် black money ဘော black money ရတယ်ညိုလဲဝင်ဖို့လုပ်နေတာဟိုရှင်းနေ3ရက်လောက်ကဖိုက်တန်နေတဲ့ချိန်မှာဒီကိစ္စပေါ်လာတာ
တိုင်းတရာအထည်ချုပ်လုပ်ငန်းတစ်ခုမှာမတ်လ5ရက်နေ့တုန်းကလစာပေးတဲ့ငွေတွေအခရာတူကျပ်1000နဲ့ငွေတူအများပြားတွေးခဲ့တာကြောင့်ငွေတူပြဿနာကလူတွေကြားပိုပြီးစိုးရိမ်စရာဖြစ်နေတာပါအရင်ကလည်းမြန်မာအိမ်ကြီးချင်းထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံမှာလည်းမြန်မာကျပ်ငွေအတူအများအများဖမ်းဆီးရမိခဲ့ဘူးတဲ့ဖြစ်ရပ်တွေရှိခဲ့ပါတယ်ခင်ဗျာ
တမိုးကြီးရဲ့မြန်မာငွေစက်ကူတွေမှာဆေးပြက်ဆေးကွက်တာတွေတွေ့လို့ငွေစက်ကူအတူတွေဖြစ်နေမလားဆိုပြီးပြည်သူလူထုရဲ့စိုးရိမ်ချက်ပေါ်ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌကသူတို့ရိုက်နှိပ်တဲ့ငွေစက်ကူတွေဟာအရေးအသွေးပြည့်နေပါတယ်ဆိုပြီးတော့တုံ့ပြန်ပြောဆိုတဲ့သတင်းကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီလိုမျိုးဒီသတင်းတွေထွက်နေလို့မြန်မာရွှေဈေးဘလောက်ထိဈေးတက်သွားသလဲဆိုတာကိုလည်းတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာအခောက်ရွှေတစ်ကျပ်သားကို7.20ကျော်အထိဒီကနေ့ဈေးတက်သွားပါတယ်မြန်မာနိုင်ငံထဲမှာငွေစက်ကူအတူတွေလဲပတ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရွှေဈေးတက်ပေမဲ့ရွှေဝယ်သူတွေအခုရက်ပိုင်းမှာများလာတယ်လို့ရွှေလုပ်ငန်းရှင်အသင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမအီတန်စင်ပြောပြပေးပါရှင်
မြန်မာနိုင်ငံမှာမတ်လ18ရက်ကြာသပတေးနေ့ကအခောက်ရွှေကျက်သားကို320,600ကျပ်ထိဈေးတက်ခဲ့ပါသည်။မတ်လ16ရက်နေ့ကရန်ကုန်မှာအခောက်ရွှေကျက်သားစီ19,900ကျပ်ရှိခဲ့ရကနေ320ကျော်ဖြစ်သွားခဲ့တာပါ။ကမ္ဘာရွှေဈေးတက်နေတယ်လို့ရွှေဝယ်သူများလာတဲ့အတွက်မြန်မာရွှေဈေးတက်လာတာဖြစ်တဲ့အကြောင်းရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူဦးမျိုးမြင့်က VOA ကိုပြောပါလေ
။ကမ္ဘာရွှေဈေးလည်းပြန်တက်လာတယ်ဗျ။ကမ္ဘာရွှေဈေးလည်း1900အကျော်ကျော်ကနေပြီးတော့1,930ကျော်ကမ္ဘာရွှေဈေးလည်း20လောက်တက်တယ်ဆိုတော့နောက်ဒီကနေ့ကလည်းဒေါ်လာစီကတော့ပုံမှန်အတိုင်းပါပဲကျွန်တော်အဲဒီကောလာဟာတာလည်းပါပါလေဗျကောလာဟာတာရောဝယ်နည်းနည်းလိုက်တယ်ပေါ့လိုက်ရဟိုဆိုင်ဒီမှာတုံ့ပြန်နဲ့တန်းစီွယ်တဲ့စနစ်တော့ဒီကနေ့ပြဖြစ်နေတယ
်မြန်မာနိုင်ငံထဲမှာငွေစက်ကူအတူတွေပြက်နေတဲ့ဆွေသတင်းတွေထွက်ပေါ်နေတာကြောင့်ရွှေဝယ်သူတွေများလာနေတာဖြစ်ပါတယ်ဗဟိုဘဏ်ကတော့ဒီလိုငွေစက်ကူအတူပြက်နေရဆိုတာနဲ့ပတ်သက်ပြီးတော့မဟုတ်မှန်သတင်းလွှင့်သူတွေကိုအရေးယူသွားမယ်လို့တုံ့ပြန်ထားပါတယ်။ဒါပေမဲ့ရွှေဝယ်သူများလာတာကငွေစက်ကူအတူတွေရှိနေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်ဖြစ်တယ်ဆိုပြီးတော့ဦးမျိုးမြင့်ကပြောပါတယ်
။ရောင်းနေသူဘက်ကလည်းသူရှိတာတော့သူရောင်းပေးနေတာပဲကြံအဲ့ဒီအားတော့ရောင်းတော့ရောင်းပေးနေပါလေ။ဟိုဆိုင်ကပြအောင်တော့ဖြစ်သေးပါဦး။ဟောလာဟာလာရောက်တာဆိုတော့ပြည့်နေတာ။အဲ့ကျွန်တော်တို့ရှိမှာတော့ဒီကွန်ပစ္စည်းကအလုံးလောက်ရှိပါလေဗျ။အရင်တော့ဝန်နိုင်ကျဲပြီးတော့တက်တာပါညာမရှိတဲ့ပါဦး။ဒီကောလာဟာလာလည်းပုံမှန်တော့တင်တိထောက်ရှင်းနေပါရှင်းတော့လူရဲ့ဟိုစိတ်ကလည်းတပြိုးတည်းဖြစ်တာပဲလေအဲဒီရှင်းတဲ့လူကတော့ထောက်ပြီးတော့ပတ်သက်ထောက်ပြီးပြကြရအောင
်ကမ္ဘာရွှေဈေးကြောင့်မတ်လ10ရက်နေ့ကလည်းမြန်မာနိုင်ငံမှာရွှေဈေးတစ်ကျပ်သားကို7.20ကျော်ဖြစ်ခဲ့မှုပါလေကမ္ဘာရွှေဈေးကတော့တောင်စားကိုအမေရိကန်ဒေါ်လာ1931နဲ့1936ဝန်းကျင်မှာပဲအတက်ကျဖြစ်နေပါလေကမ္ဘာရွှေဈေးကအကြဘက်ကိုဥတည်နေပြီပဲလေမြန်မာရွှေဈေးကတော့7.20ကျော်ဝန်းကျင်မှာပဲဆက်ရှိနေနိုင်တယ်လို့ရွှေဈေးကွက်လေးလာသူမချောစုကပြောပါသေးတယ်
ဈေးကတော့ပြန်ကျမယ်လို့တော့ထင်တယ်
ပါပြောရဆိုတော့လေတမချွေရလေသူ့နည်းနည်းပြန်ကြတယ်တမချွေရတော့၂၀ကျော်နေစားပဲဒုက္ခပုံမှန်လေးပဲသွားနေရုံပဲဆိုတော့ထင်တယ်မှာဟုတ်ကဲ့ဟုတ်တမချွေရတော့မလေးရဆိုရင်90%ကျောက်ချင်းပါပေါ့နော်တရှိ60%လောက်ရှိကိုပြုတ်ချင်းသွားတယ်အဲတရှိ60%လောက်ရှိကိုပြုတ်ချင်းသွားပြီးတော့ပြန်ပြီးတော့ပြန်တက်သွားတာပေါ့နော်အဲ့လိုအနေထားမျိုးလေးရှင်နေရမှာအဲ့ဒါဆိုတော့တမချွေတမချွေလည်းကြမယ်လို့ထင်တယ်ညီမတ
ဒီကနေ့ရတဲ့အစီအစဉ်လေးကိုကျွန်တော်ရနိုင်ကဆက်ပြီးတော့ရွှေဝဲသူတွေအခုရပိုင်းမှာများလာတဲ့အကြောင်းရွှေလုံငန်းရှင်အတင်းကဗီအိုကိုပြောခဲ့တာကိုမအီတန်စင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီတနင်္လာရီတိုင်းပလောကုန်းဘက်ကတိုက်နှစ်ဖက်တိုက်ပွဲအခြေအနေကိုပြောပြပေးကြပါမယ်တနင်္လာရီတိုင်းပလောမြို့နယ်ပလောကုန်းကျေးရွာမှာပလောကုန်းရွာကပြူစောတိအဖွဲ့တွေနဲ့ဒေသခံကာကွယ တိုက်ခိုက်မှုဖြစ်တာကြောင့်ဒေသခံပြည်သူတွေဟာလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲဖြစ်ထားတဲ့ပလောကုန်းရွာထဲမှာတော့စစ်ကောင်စီတပ်ကဒီကနေ့တက်ဆွဲပြီးနေရာယူထားတယ်လို့ဒေသခံကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်အလိမ်မာပြောပြပေးပါရှင်။
ပလောမြို့နယ်ပလောကျေးရွာမှာပြူစောထီတွင်နဲ့ပလောပြည်သူ့ကာကွယ်ရေးအဖွဲ့သားမတ်လ16ရက်မနေ့မနက်ပိုင်းက3နာရီကြာတိုက်ပွဲဖြစ်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တန်းတွေပြင်းပြင်းထန်ထန်ကြားခဲ့ရတယ်လို့ပလောကုန်းရွာခံတအူးကပြောပါတယ်။တိုက်ပွဲဖြစ်တဲ့အနီးတစ်ဝိုက်ကဒေသခံတွေကလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးရွာထဲမှာဒေသခံတချို့ကြံနေသေးတယ်လို့ပြောပါတယ်
။သမီးရောင်းနေအဖက်ဖက်ကစနပ်ပါပေါ့ဒီအတန်းထွက်လာထွက်လာတော့ဘယ်မှမတိဘူးဒါမဲ့ဒီစိုးထီးတွေကရန်ရောပြန်ပြက်တာစနပ်ပံထွက်လာတော့ဒီကဒီစိုးထီးတွေပြန်ပက်တော့ဘူးဒီကနေတိုက်ပွဲစားတာအပြန်နဲ့တက်ခမှုဖြစ်သွားတာမနေ့6နာရီနဲ့9နာရီဖြစ်တာရှိကလည်းကြီးအတန်းတွေလည်းကြားရတယ်စနပ်ပံတွေလည်းကြားရတယ်တိုက်ပွဲဖြစ်တဲ့အစောအဖျားလောက်ပြန်ထွက်ပြေးတာရွာဘူးကြီးကြောင့်သွားတာလည်းရှိတယ်တချို့ဆိုလည်းအမျိုးတွေအိမ်မှာသွားခုံနေတာလည်းရှိတယ်ဟိုညီမတို့ဘက်ကအေဒီယာဒီအုံနဲ့ကာထားတဲ့အေဒီမဟုတ်ဘူးဒီပြီးတဲ့အေဒီယာဒီနည်းနဲ့ကာထားတဲ့အေဒီတနဟိုဘက်ဒီဘက်ပြန်လာဖြစ်တယ်ဆိုရင်မလုံချုံဘူးပေါ့အဲဆိုလုံချုံရဲ့နေရာကိုပြီးတာပေါ့
တိုက်ပွဲဖြစ်ပြီးတဲ့နောက်ဒီနေ့မှာတော့စစ်ကောင်စီတပ်တွေပလောကုန်းရွာထဲမှာတက်ဆွဲထားတယ်လို့ပြောပါတယ
်ရွာကျောင်းမှာစာမီကျောင်းမှာတက်ဆွဲနေတာပေါ့ဒါပေမဲ့မမြအောင်သူတို့ကလည်းရံမမှုဘူးသူတို့ကအေးဆင်းနေတယ်ရွာသားတွေကလည်းဘာမှမလုပ်ဘူး
ပလောကုန်းရွာကပြူစောတိကောင်းဆောင်ဆိုတဲ့နေရင်ကိုမနေ့မနက်အစောပိုင်းမှာပလောပြည်သူ့ကာကွယ်ရေးအဖွဲ့ကဝင်ပစ်ခဲ့ပြီးပြူစောတိအဖွဲ့ရင်းနဲ့အပြန်အလှန်ပစ်ခတ်တိုက်ခတ်မှုဖြစ်ခဲ့တယ်လို့ပလော PDF က VOE ကိုပြောပါတယ်
အဲ့ဒီရောနေပြီးတော့ပေါ့နော်ဒီဘက်ကိုထိုးစက်တွေပါနေစင်တာတို့နောက်ပြီးအဲ့ဒီမှာချင်းခေါင်းကြည့်တာတို့ဘာလို့ညာတို့သူတို့အများအားရှိတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီဘက်ကနေပြီးတော့ပြစ်ပြီးတော့ဝင်လာပေါ့ဟိုမှာသူသွားသွားကြီးနေရာသွားကြီးထားပြီးနေရာကြီးထားပြီးတော့မှဟိုရောက်ပြီးသာနာထားတဲ့နေရာရောက်ပြီးဆိုတာနဲ့တပြိုင်တည်းပေါ့နော်တဲဝင်ပြီးတော့စီးတာပေါ့ခဏပြီးသွားပြီးခေါင်းဆောင်အဲ့ဒီဝင်စီးနေတဲ့အချိန်လေးဟိုဘက်ကနေပြီးတော့တက်ခုလာတဲ့အချိန်မှာနန်းနေပြီးတော့မိုင်းနဲ့ခွဲတာမိုင်းနဲ့ခွဲတော့အမဟိုစက်ကောင်စီဘက်ကနေပြီးတော့အမလဆက်ကျော်လောက်ပြေးသွားတာပေါ့နော်ဟိုမှာဒဏ်ရာရတာအဲ့30ကျော်လောက်တော့ရှိမှာပေါ့အများကြီးပဲဒီလိုတန်းစီစီချင်းလာတဲ့အချိန်မှာ
တည်ဆုံးတရားရတာနဲ့ပတ်သက်ပြီး VOE ကတိကျအတိမပြုနိုင်သေးပါဘူးစက်ကောင်စီတပ်တွေထိုးစစ်ဆင်မှုအတွက်ပြူစောကြီးတွေကအထောက်ပံ့ပေးနေတာကြောင့်တွားရောက်တိုက်ခတ်ရတာလို့ PDF ဘက်ကပြောပါတယ်။ပြူစောကြီးကောင်းဆောင်အင်ကိုပြည်သူ့ကာကွယ်ရေးတပ်ကဝင်ရောက်စီးနှင်မယ်ဆိုတဲ့သတင်းပေါက်ကြားပုံရပြီးပြူစောကြီးဘက်ကကြိုတင်ပြင်ဆင်မှုတွေနဲ့ပြင်းပြင်းထန်ထန်ပြန်ပစ်တာလို့လည်းပြောပါတယ်။စစ်ကောင်စီတပ်တွေဟာအရင်လာတွေတုန်းကပလောကုန်းကျေးရွာတွေဘက်မှာ PDF တွေကိုရှင်းလင်းတဲ့ပုံစံနဲ့မကြာစစ်ကြောင်းတွေတွာလာလှုပ်ရှားနေရလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဒီလိုမျိုးအပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားတာမရှိဘဲဒါကပထမအကြိမ်တိုက်ပွဲဖြစ်တာလို့ပြောပါတယ်ရှင်
။တနင်္လာရီတိုင်းပလောမြို့နယ်ပလောကုန်းကျေးရွာမှာပလောကုန်းရွာကပြူစောတိအဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားမှာမနေ့တုန်းကအချိန်3နာရီကြာတိုက်ပွဲအပြင်းထန်ဖြစ်လို့ဒေသခံပြည်သူတွေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတဲ့သတင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရီဝက်မှာတော့ကြာသပတေးနေ့ညပိုင်းတင်ဆက်ပေးနေကြအသက်ရှင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်၊ကျန်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာနားဆင်ရဖို့ရှိပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒီည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။လက်နက်ကင်တော်လန့်ရေးထဲမှာအင်အားတောင့်တင်းရေးဟာလည်းပါဝင်ပါတယ်။ဒါကြောင့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေဟာကိုနီးကိုဟန်နဲ့ရန်မုံငွေကိုရှာကြရပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF ကိုတော့ပြည်သူကထောက်ပံ့ပါတယ်။ဒီကြောင့်ဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
အနာသိမှုစန့်ကျင်တဲ့ပြည်သူခုခါစင်းတဲ့အတူပြည်သူကာကွယ်ရေးတပ်တွေပောက်ဖွားလာပါတယ်ပြည်သူတပ်ဖွဲ့ရပ်တည်နိုင်ဖို့ရန်မုံငွေလိုအပ်တဲ့အတွက်ပြည်တွင်းပြည်ပမှာရန်မုံငွေရှာတဲ့လှုပ်ရှားမှုတွေပေါ်ထွက်လာပါတယ် CDM အာနာဖီဇာရင်လှုပ်ရှားမှုမှာပါဝင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လည်းရန်မုံငွေရှာကြရပါတယ်နိုင်ငံခြားရောက်မြန်မာပြည်သားတွေဟာနှီးမျိုးစုံနဲ့ရန်မုံငွေရှာကြပါတယ်ဒါပေမဲ့အချိန်တို့အတွင်းအများအပြားပေါ်ထွက်လာတဲ့ပြည်သူကာကွယ်ရေးတပ်အလုံးကိုလက်နက်ပစ္စည်းအလုံးလောက်ပေးနိုင်ဖို့ခက်ခဲနေစေဖြစ်ပါတယ်။စကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်မှာခုခါစစ်ဆင်နွှဲနေတဲ့ဇိုမီပြည်သူကာကွယ်ရေးတပ်ဇိုမီ PDF ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ငွေသိန်း220တတိယအကြိမ်လူရန်းကြောင်းဇိုမီ PDF ကဖေဖော်ဝါရီလ12ရက်နေ့ကကြေညာပါတယ်။ဒီလိုပြည်သူလူထုနဲ့ပြည်သူအစိုးရကလက်နက်ကင်တပ်ဖွဲ့ကိုထောက်ပံ့တာမျိုးအရင်ကမကြဘူးပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေဟာမိမိတို့ဖာလာမိမိတို့ရမုံဝင်ရှာပြီးလက်နက်ကင်တော်လှန်ရေးဆင်နွှဲနေကြတာဖြစ်ပါတယ်။မူရစ်ဆေးကြောင်းမြက်ကြောက်စိမ့်နဲ့ဆက်ကြီးကောက်ခံမှုတွေဟာရမုံဝင်ရတဲ့ရင်းမြစ်တွေဖြစ်ပါတယ
်။ကြင်တပ်ဖွဲ့တွေဟာကြောက်စိမ့်ကြောင်းမြက်နဲ့အခြားတယံဇာတာတွေတရုတ်နိုင်ငံကိုရောင်းပြီးရန်မုံငွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစားစရာတယံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရန်မုံငွေဟာမူရစ်ဆေးဝါးဖြစ်ပါတယ်။ကိုကန့်ဝမိုင်းလာတပ်ဖွဲ့တွေဟာမူရစ်ဆေးကရတဲ့ရန်မုံငွေကြောင့်ရှင်တန်ကြီးထွားလာကြတာဖြစ်ပါတယ်။စေစိုးရတွေဖွဲ့စည်းထားတဲ့ကာကွယ်ရေးအမိခံပြည်သူစစ်ဟာမူရစ်ဆေးကနေရန်မုံငွေရှာခွင့်ရတာသူတွေဖြစ်ပါတယ်။မဆလာခင်မှာကာကွယ်ရေးတပ်ဖွဲ့ကိုဘိန်းထုတ်ခွင့်ပေးထားတယ်လို့အခုခေတ်မှာလည်းပြည်သူစစ်ကလှုပ်ခွင့်ရနေပါတယ်။အာနာတီဆောက်ရမှာဘိမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ
်။ပြည်သူလွတ်မြောက်ရေးတပ်အတွက်နိုင်ငံခြားရောက်ပြည်သူတွေကရန်မုံငွေရှာပေးတဲ့နေရာမှာတိရိလင်္ကာဟာထင်ရှားပါတယ်။1983က2009အထိ26နှစ်ကြာဖြစ်ပွားတဲ့တမန်လွတ်လပ်ရေးစစ်ပွဲမှာတမန်ပျောက်ကြားကိုနိုင်ငံခြားရောက်တမန်တွေကနှစ်စဉ်ဒေါ်လာတန်း200လောက်ရန်ပုံငွေထောက်ပံ့နိုင်ခဲ့ပါတယ်။တမန်ပျောက်ကြားအရင်းနှိမ်သွားတဲ့2009ခုနှစ်မှာနိုင်ငံခြားရောက်တမန်ဦးရေဟာတန်းလောက်သာရှိပါတယ်။တမန်တပ်ဖွဲ့ကိုအမေရိကန်နဲ့ကနေဒါအစိုးရတွေကအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်လိုက်တဲ့နောက်ပိုင်းမှာနိုင်ငံခြားတမန်ရန်ပုံငွေလှူရှားမှုလေအရှိန်ပြေသွားပါတော့တယ်။ဒါပေမဲ့လက်နက်ကင်လှူရှားမှုပြီးဆုံးသွားတာတောင်တမန်သူမူရေးလုပ်ငန်းတွေကိုဆက်လုပ်ဖို့ရန်ပုံငွေထောက်ပံ့လိုသူတွေနိုင်ငံခြားမှာအများကြီးရှိနေပါသေးတယ်
။မြန်မာပြည်မှာတော့ဒေသခံခေါင်းဆောင်စစ်ဘိုလ်ပြည်သူစစ်တိုင်းသားလက်နက်ကင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရေးစည်းစည်းကွက်မှာရန်ပုံငွေရှာကြပါတယ်။စစ်ခေါင်းဆောင်တွေအာဏာတည်မြဲရေးကိုပံ့ပိုးကူညီတဲ့မူရေးစည်းမောင်ကိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်။စစ်တပ်ရဲ့ပါတီရန်ပုံငွေရှာရမှာလဲဘိမောင်ကိုဟာတဒတ်တအားပါဝင်နေပါတယ်။စေအုပ်စုနဲ့အစဉ်ပြေတဲ့မူရစ်စေးလုပ်ငန်းရှင်တွေဈေးွက်စည်းဝါးရေးမှာအခိုင်အမာနေရာယူထားကြပြီးတဖြည်းဖြည်းနဲ့နိုင်ငံသားကပါအတိမတ်ပြုရတဲ့အဖြစ်ကိုရောက်လာပါတယ်။ ဥမာပြည်သူစစ်ခေါင်းဆောင်ဟောင်းကွဲလွန်သူဘိမ့်မီရင်လော်စင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ဟာအေရှာဝေါ်ကုမ္ပဏီပိုင်ရှင်ဖြစ်ပါတယ်။နေပြည်တော်တိဆောက်ရေးမှာလည်းပါဝင်ခဲ့သူဖြစ်ပါတယ
်။အစိုးရစီကအသုံးစရိတ်ရပြီးကိုပိုင်လုပ်ငန်းတွေရှိတဲ့စစ်တပ်မှာရံပုံငွေအများဆုံးရှိပါတယ်။ဒါကြောင့်စစ်တပ်ရံပုံငွေရှာတဲ့လုပ်ငန်းတွေကုန်ပစ္စည်းတွေကိုသပိတ်ပေါက်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပေါ်ထွက်လာတဲ့စကိုင်းမကွေးနဲ့ချင်းပြည်နယ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုဒေသခံတွေကရောအန်ယူဂျီအစိုးရကရောတတ်နိုင်သေးရန်ပုံငွေထောက်ပံ့ကြပါတယ်။သူတို့ကိုတံပြန်မှုအတွက်စစ်ကောင်စီကပြူစောတိအမိကပြည်သူစစ်တွေဖွဲ့ပါတယ်။ကျန့်ဖို့ပါတီအားကောင်းရာအရမှာဖွဲ့တာမျိုးကျန့်ဖို့ပြည်သူစစ်ပါပဲ။ပြူစောတိရာစစ်ကောင်စီတပ်ရဲ့ထောက်ပံ့ရေးရတာမဟုတ်ပေမဲ့အခြားပြည်သူစစ်လိုပဲလွတ်ပြိုင်ခွင့်တွေရကြပါတယ်။ရွာသူရွာသားတွေကိုအကျန်းဖက်ဖမ်းဆီးတပ်ဖြတ်ပြီးဥစ္စာပစ္စည်းလူရတားဟာပြူစောထီးရဲ့ရံပုံငွေရှာနီးဖြစ်ပါတယ်ပြူစောထီးကိုစစ်တင်တန်းပေးပြီးလက်နဲ့ထုတ်ပေးတာမျိုးလက်နဲ့မဲ့ကြေးရော်တွေကိုလူရပြီးမိရှုဖြစ်စီနိုင်တာဖြစ်ပါတယ်စစ်ကောင်စီတပ်ကိုသတင်းပေးဒလန်လုပ်သူတွေဟာလက်နဲ့ကင်ပြီးပြည်သူလူထုကိုအကျန်းဖက်လူရတိုက်ခိုက်တဲ့ပြူစောထီးဖြစ်လာကြောင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ
တိုင်းနာလက်နက်ကင်တက်ဖွဲ့တွေနောက်ပြူစောထူးတက်တွေပြည်သူကာကွယ်ရေးတက်တွေစတဲ့လက်နက်ကင်တက်တွေရဲ့ရံမုံငွေဘလို့များရကြသလဲဘလို့မျိုးရံငွေငွေရှာကြသလဲဆိုတဲ့အကြောင်းကိုဥအောင်ခင်ကမြမအေးတုံတက်ချက်အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့ဒီအပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတော့နှွေအပူတန်းတတိပြူကာကွယ်ရေးအကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံထဲမှာပူပြင်းတဲ့နွေရာသီဝင်လာချိန်မှာဒီနှစ်ကမီးနဲ့ရေကပိုပြီးတော့ပြက်လာတာကြောင့်အပူဓာန်ကပိုခံရလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကကြိုပြီးတော့သတိပေးပါတယ်။ဘလို့အပူဓာန်တွေစဖြစ်မှာစိုးရင်ရပြီးတော့ဘလို့မျိုးကာကွယ်ပြုစုပေးနိုင်ပါသလဲ။ဒီအကြောင်းကလေးထုကုနဲ့ဆေးသက္ကသိုလ်ထက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်။
โอเคปมคาจะจะสวัสดีครับสรุปเมียนมาနိုင်ငံမှာအခုနွေရာသီဝင်လာပြီပေါ့เนาะအဲ့တော့ရာသီတို့ကစပူလာပြီးတော့မီးပြတ်တာနဲ့ရေပြတ်နိုင်တာတချို့ကြုံတွေ့လာတဲ့အချိန်မှာအပူတန်ကြောင့်ဆိုင်ဒီဖြစ်နိုင်တဲ့အန္တရာယ်နဲ့ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းโอเคဟိုရာသီတို့ပူလာတာနဲ့မြတ်တော့နွေရာသီမှာဖြစ်တတ်တဲ့ဒီအူတန်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ကျွန်တော်နိုင်ငံမှာလည်းအပူဓာန်ကများတော့เนาะသူတင်တော့ဗမာပြည်လေပိုင်းလိုနေရာမျိုးဒီအပူပိုင်းဒေသဆိုတော့ပို့ပြီးတော့အပူချင်းကများတော့ဗောလေအဲဒီကြားထဲမှာမှအခုဆိုရင်တော့ဟိုမီးပြတ်တာတွေပဲရှိလို့ရှိရင်လည်းဒီဒါတော့တောရဒေသတွေမှာတော့အဲကွန်တွေပဲမသုံးနိုင်ပါဘူးဒါပေမဲ့မီးပြတ်တဲ့ကြတော့မြို့မှာပါအပူရာတွေရှိလာတော့ဗောနော်အဲ့လိုကြီးတော့ကြတော့ဒီလောင်စာစီခက်ခဲပါရတာတွေဗောနော်အဲမီးပြတ်တော့လည်းရေရှားနိုင်တော့ဗောအဲ့ဒီချက်တွေဒီပူရံဖြစ်တဲ့အရာကနည်းနည်းပိုဆိုးနိုင်နေကြရှိတယ်လို့ကျွန်တော်တော့တန်မြာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဆရာဘလို့ပိုဆိုးလာနိုင်တယ်မျိုးလဲဆရာကြီ
းရာသီဥပူလာတာနဲ့အမြလူတွေမှာခံစားတတ်ရရပေါ့နော်ဒါလူကြီးတွေဖြစ်သလိုကလေးတွေကလည်းပိုပြီးတော့ဒီကာမွန်ရက်ဂူလေးရှင်းလို့ခေါ်တဲ့အပူချိန်အတိုင်းကိုထိမိတာသူတို့ကပိုအားနေတာပေါ့အဲ့ကြတော့သူတို့ကတော့ပိုပြီးခံစားရတာပေါ့နော်အဲ့တော့အပူတန်းတောင်ဖြစ်တဲ့ယောဂတွေရှိပါတယ်ပထမတစ်ခုကတော့ပူရာများရင်လူရဲ့ခန္ဓာကိုယ်ဆိုတာအပဝင်းရင်ပူတိုင်းလိုက်ပူလို့မရပါဘူးအဲ့ဒီပူတိုင်းလိုက်မပူပဲနဲ့ဒါကဖြစ်တော့ဒီလူရဲ့ခန္ဓာကိုယ်ပုံမှန်ပူခြင်းကသိရင်ချတဲ့မရှိဘူးနော်ဥမာ95နဲ့105ဒီလောက်ကြားမှာထိမ့်သိမ့်တာရတယ်ဒီတဲ့အေးသွားလည်းမရဒီတဲ့ပူသွားလည်းမရအဲ့တော့ပဝင်းရင်ပူလာရင်ခန္ဓာကိုယ်ကအဲ့ဒီပဝင်းရင်ပူတဲ့အချိန်လိုက်မပူပဲနဲ့အေးအောင်လုပ်ရပါပူခြင်းကိုပြန်ပြီးတော့ချိန်ပြရပေါ့အဲ့ထိမ့်တဲ့အခါမှာအဓိကမက်ကနီဇင်ကတော့ချွေးထွက်တာပါတော့ချွေးထွက်ခြင်းအပြင်ပါလိမ့်မယ်လို့ဆိုချွေးရအရေပေါ့နော်အရေကနေအငွေ့ဖြစ်ကိုပြောင်းပြီးတော့ခန္ဓာကိုယ်ကနေငွေ့ပြန်သွားတယ်အဲ့ဒီခါကျတော့အရေကနေငွေ့ဖြစ်ပြောင်းမှုအတွက်လိုတဲ့အပူပေါ့နော်ကိုယ်ကနေဆုတ်သွားတယ်အဲ့လိုဆုတ်သွားခြင်းအပြင်လူကအေးပြီးကြံခဲ့တယ်ပေါ့နော်အဲ့တော့ဆိုတော့ချွေးထွက်တယ်ဆိုတာကဟိုအလကားမဟုတ်ဘူးပေါ့နော်ခန္ဓာကိုယ်ရဲ့အပူချိန်ကိုအဲ့လိုထိန်းသိမ်းပေးတဲ့အဓိကနည်းလမ်းတစ်ခုပါပဲအဲ့တော့ကပေါင်းဝင်းကြီးမှာလေတိုက်တယ်ဆိုတော့အဲ့ဒီကပူနေတဲ့ခန္ဓာကိုယ်ကအပူဆောက်ယူသွားတယ်ပေါ့နော်အဲ့လိုမျိုးတွေလည်းရှိပါ တော့နွေရည်မှာပူလာတာနဲ့မြွှေးရည်ကထွက်လာမယ်ချွေးထက်တာလည်းဒီအတိုင်းသာရှိတယ်ပေါ့နော်ချွေးထက်ခြင်းအပြင်ခန္ဓာကိုယ်ကရင်နဲ့စားတတ်တယ်ဆုံးရှုံးတာပေါ့အဲ့တော့အဲ့ဒါကိုလုံလောက်အောင်မဖြစ်ပေးနိုင်လို့ရှင်လူမှနှုံးတာခွေးတာဟိုမောပန်းသွားနေတာပေါ့နော်အဲ့ဒါလိုတွေဖြစ်လာပါတယ်အဲ့ဒါကိုကျွန်တော်ကတော့ heat exhaustion လို့ခေါ်ပါနော်အပူဒဏ်ကြောင့်နှုံးခွေခြင်းလို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အပူဒဏ်ကြောင့်နှုံးခွေခြင်းဖြစ်လာပြီဆိုရင်ဒါပထမအဆင့်ပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့လက္ခဏာတွေမှာဆရာကြီးဒီချွေးထွက်တာနဲ့နှုတ်ခွေတာအပြင်တခြားရောကြိုသတိပြုနိုင်တာရှိလားဆရာ
ဒီချွေးထွက်တာတော့ထွက်တော့ထွက်တယ်ပေါ့နော်ထွက်ပြီးတော့နောက်ပိုင်းကျချွေးရမထွက်နိုင်ဘူးဆိုတော့ချွေးခမ်းသွားတယ်ပေါ့အဲ့ဒါကြတော့အပူတန်ကြောင့်အပူတင်တက်ခြင်းပေါ့အဲ့ဒါလာလေအနှုတ်ခွေခြင်းပြင်တော့နှုတ်ခွေခြင်းဆိုတဲ့အတိုင်းပဲလူကအားနေတယ်နှုတ်ခွေတယ်ပေါ့နော်မလုံးချင်မခံခြင်းဖြစ်တယ်ပြီးတော့ဒီမှာသေးပေါကင်းကြတဲ့ဒါတွေဖြစ်နေတယ်ပေါ့ဗျာအဲ့တော့အဲ့ကမှာကျွန်တော်တို့ကပြန်ပြီးတော့ဖြည့်တင်ပြရပါတယ်အဓိကတော့ရေနဲ့စားတတ်ပေါ့နော်ဆိုတော့ရေနဲ့ဟိုဓာတ်ဆိုင်တောင်းမှမဟုတ်ပါဘူးခမင်းရေစားကတ်တော့လည်းရတယ်စားမျိုးစားကတ်တော့လည်းရတယ်အချိုရေစားကတ်တော့လည်းရတယ်ပေါ့နော်အဲ့လိုရေတန်းနဲ့စားတတ်ကိုပြန်လည်ပြီးတော့ဖြည့်တင်ပြရပါအဲ့လိုဖြည့်တင်ပြီးတော့ဒီအပူတန်းကြောင့်နှုတ်ခွေခြင်းကိုလည်းသက်သာပြင်နိုင်တယ်ပေါ့နော်အထူးသဖြင့်ဒါတွေကနေပူထဲမှာလောက်ပါတဲ့လူတွေတိုက်ခန်းနေပါလိမ့်ပူတဲ့နေရာမှာနေရတဲ့လူတွေကကိုဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာခွန်းကပြောတယ်နောက်တစ်ဆင့်ပေါ့နော်ဒီချွေးထွက်တာနည်းလာပြီးတော့ဟုတ်ကဲ့
နောက်ဒီတဲ့တက်လာရင်တော့အပူတန်ကြောင့်ရှားလာခြင်းပေါ့နော်ကျွန်တော်ကတိထပ်ပက်တီးယားလို့ခေါ်ပါတယ်အပူတန်ကြောင့်ဖျားခြင်းဖြစ်လာလူကတကယ်လို့ပူလာတာချင်းကြလာပြီးဆိုလို့ရှိရင်ချွေးကမထွက်နိုင်တော့ဘူးချွေးကလည်းခန်းသွားတယ်ပေါ့အဲ့လိုချွေးခန်းသွားလို့ရှိရင်ပတ်ဝန်းကျင်ကပူလာလဲဘယ်တော့ပြောရဲပူခြင်းကိုပြန်ထိမ့်မိမဲ့ချွေးကမထွက်တော့ဘူးဆိုရင်ပတ်ဝန်းကျင်ကပူတော့ကိုကပူလာပါဒါကိုအပူဓာတ်ကြောင့်ပူချိန်ကြီးခြင်းပေါ့နော်ဒီထပ်ပရက်ဆီယလို့ခေါ်တယ်အဲ့တော့အဲ့ဒါကကြောင့်လဲကျန်တဲ့အဖျားတွေနဲ့သမားနိုင်တယ်ပေါ့နော်ဆိုလိုတာကယောဂပုံဝင်လို့ပဲဖျားတာလားသာစီချောင်းလို့အာပြီးအောင်ဖြစ်လို့ဖျားတာလားစသဖြင့်မှားတယ်ပါဒါပေမဲ့ဒီချက်ပြန်ကြည့်တော့သူက6 6ကြီးနဲ့ဖျားနေတယ်ပေါ့နော်ဆိုလိုတာအပူဓာတ်ကဟိုပတ်ဝန်းကျင်ကပူလို့မရလူကပူဝီဖြစ်နေတယ်ချွေးလည်းမထွက်ဘူးနော်အဲ့လိုမျိုးဒီပြင်အကြောင်းအရာတွေလည်းမရှိဘူးပေါ့အဲ့လိုမျိုးဖြစ်ပါအဲ့လိုဖြစ်တဲ့အခါကျလို့ရှင်တော့လဲဟိုပိုးသားဆေးတွေပါလိပဲပေးနေတယ်အကျိုးမရှိဘူးနော်အဲ့ဒါဆိုပူရင်အေးအောင်လုပ်ပြရတော့ပေါ့နော်အေးတဲ့နေရာမှာထားပြီးနောက်ပြီးကြလို့ရှင်တော့ဟိုမနက်စောပိုင်းနဲ့ညနေကြီးချိုးအဲတိတ်မပူခင်မှာချိုးနောက်ချွေးတွေထွက်လာရင်တုံမပြင်းနဲ့ချွေးနဲ့အေးပစီပေါ့နော်အဲ့လိုမျိုးလုပ်ရပါခါကြလဲမိဘတွေကဘယ်လိုဖြစ်လဲဆိုချွေးထွက်တိုင်းလိုက်တုံနေတယ်ပေါ့နော်ချွေးထွက်တိုင်းတုံအင်ကြီးတွေလဲတဲ့ခါကျလူချင်းနဲ့အတိတ်နေရာမရအောင်ဖြစ်တာပေါ့နော်အဲ့ဒီကလေးမှာဆိုပူဖြစ်တာတွေ့ရတယ်ပေါ့နော်အဲ့တော့ဒါကအပူတန်ကြောင့်ရှားနာခြင်းပေါ့နော်အဲ့ဒါ heat hyperplexia ဆိုဒုတိယအဆင့်ပ
ါဟုတ်ကဲ့ဆရာအဲ့တော့သူ့ကိုဒီအရေးကောင်းတဲ့နေရာမျိုးကလည်းတစ်ဆယ်ခုနကဆရာပြောတဲ့ရေချိုးတာနဲ့သက်သာလာနေတဲ့သဘောရှိတာပေါ့ဆရာနော
်ဟုတ်ပေါ့ရေဘူးရအပြင်တော့ကျွန်တော်တို့ကပူရင်အေးအောင်လုပ်ပေးရမှာပေါ့ကွာဒီမှာအေးအားသိပ်ပူရဆိုလို့ရှိရင်လေဝင်လွတ်တဲ့ကောင်းတဲ့နေရာမှာနေပေါ့နော်တပင်ရေကောင်းကောင်းရှိတဲ့နေရာမှာနေမယ်အဲနေဒီပိုင်းမှာဆိုခရီးကြောင်းကန်နေပေါ့ရှိတယ်ပေါ့ကွာအဲကွန်ဖိုနယ်လို့တနိုင်တော့လေအဲကွန်ဖိုနယ်ခံရမှာနေပေါ့အဲ့လိုမျိုးလုပ်လို့ရပါတော့အရေးအဝါဒကောင်းတဲ့နေရာတော်ဒီပိုင်းမှာအရေးအဝါဒပြပြရေးအောင်မနေလို့ဆိုတော့ဘူဒန်ခံနိုင်တာပေါ့နော်တို့တော့ဟိုဖျားရီကြောင်းကနေလဲအဆောက်အဦကြီးကြီးမမဆိုရင်တော့ဟိုအေးတာပေါ့နော်အဲ့ဒီလိုလုပ်လို့ရတယ်နောက်တစ်ခုကတော့ဒီခန္ဓာကိုယ်အေးစီဖို့တရေချိုးရမယ်ရေချိုးတဲ့အခါကျတော့တိတ်ကူတဲ့အချိန်မှာမချိုးပါနဲ့တိတ်ကူတဲ့အချိန်မှာချိုးတော့ဘာဖြစ်လဲဆိုတော့နေလည်းနေဘူးဆိုချွေးတွေထွက်နေတယ်။ခန္ဓာကိုယ်ရဲ့အပူချိန်ကိုပြန်ထိန်းနေတယ်။အဲဒီအချိန်မှာရေချိုးလိုက်တဲ့အခါကျထွက်နေတဲ့ချွေးတွေကိုအကုန်လုံးတုတ်ပြစ်သလိုဖြစ်သွားအောင်။အဲကျတော့သူကအဲ့ဒါကိုရေချိုးပြီးတုတ်လိုက်တဲ့အခါဆိုလို့ရှိရင်တော့6 6ကျင်းနဲ့အကြာရေပူသွားမှာပေါ့နော်။အဲ့ဒါမျိုးဖြစ်သွားတယ်။အဲကျတော့တက်တာတွေပဲဒီဖြစ်တတ်တယ်ပေါ့နော
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။နွေရာသီရဲ့အပူဓာတ်ဘယ်လိုမျိုးသတိပြုကာကွယ်ကြမလဲဆိုတာကိုပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီအစီအစဉ်ကိုတော့ FEBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေတာ KNL နဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်အများအပြားဖမ်းဆီးခံခဲ့ရပါတယ်ချင်းပြည်နယ်မတူပင်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူပေါင်းကောက်ွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့လာမယ့်ဧပြီလကစပြီးတော့ခီးသွွားပြည်သူတွေကိုနိုင်ငံသားစီစီရေးကပ်ပြားတွေစစ်ဆေးသွားမယ့်အကြောင်းတွေကိုကြားကြရမှာပ
ါကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကိုပြီးခဲ့တဲ့မတ်လ17ရက်နေ့က KNL တပ်မဟာ9ကဝင်ရောက်တိုက်ခိုက်ရမှာစစ်ကောင်စီတပ်ဖွဲ့ဝင်29ဦးအရှင်ဖမ်းမိပြီးလက်နက်ခဲယံအမြောက်များလည်းတင်းစီဖမ်းဆီးရမိတယ်လို့ KNU မူဒရော့ခရိုင်သတင်းစင်မှာထုတ်ပြန်ထားပါတယ်အဲ့ဒီစစ်ကောင်စီတပ်ဟာခလာရ9ခွန်တပ်ရင်းဖြစ်ပြီးရိတ်ခါသွားထုတ်ပြီးအပြန်လမ်းမှာ KNL တပ်မဟာ9ဖက်ကကြားဖြတ်တိုက်ခိုက်တာလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီတပ်ဖက်က3ဦးသေဆုံးသွားတဲ့အပြင်7ဦးလည်းထိခိုက်ဒဏ်ရာရရှိသွားတယ်လို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်သားအမြောက်များဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဖက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခလာရ9ခွန်တိုက်ရင်ဟာကော့ကရိတ်မြို့အခြေစိုက်တိုက်ရင်ဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမတူပင်မြို့နယ်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးတပ်ဖွဲ့အကြားဖြစ်ပွားတဲ့3ရက်တာတိုက်ပွဲတွင်မှစစ်ကောင်စီဘက်ကအနည်းဆုံး10ဦးသေဆုံးပြီးပူးပေါင်းတပ်ဖွဲ့က9ဦးကြာဆုံးခဲ့တယ်လို့ CDF ဖွဲ့ကပြောပါတယ်မတူပင်မြို့နယ်လိုင်လျန်းပြည်မြို့ကနေမတူပင်ပလက်ဝကားလမ်းပေါ်မှာရှိတဲ့ထေပွေတပ်စခန်းကိုခြိတက်လာတဲ့စစ်ရင်အား150လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကိုချင်းမျိုးသားတပ်မတော် CNA ချင်းကာကွယ်ရေးတပ်ဖွဲ့ CDF မတူပင်နဲ့ CDF ပလက်ဝပူးပေါင်းတပ်ဖွဲ့တို့ကမတ်လနေ့ကစပြီး24ရက်နေ့ထိကြားဖြတ်ခြုံခိုတိုက်ခိုက်ခဲ့တာလို့ CDF ပလက်ဝပြန်ကြားရေးတာဝန်ခံကပြောပါတယ်မတ်လ23ရက်နေ့ကတနေကုန်မီပါတိုက်ပွဲပြင်းထန်ခဲ့ပြီးအဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကအနည်းဆုံး9ဦးလောက်သေဆုံးခဲ့ပြီးတော့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့ဘက်ကရဲပေါ်9ဦးကြာဆုံးခဲ့ပါတယ်ချင်းပြည်နယ်မှာဒီရက်ပိုင်းတွင်စစ်ကောင်စီတပ်နဲ့ချင်းပူပေါင်းကာကွယ်ရေးတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားမှုပုံမှုပြင်းထန်လာနေပါတယ်
ရှမ်းပြည်တောင်ပိုင်းရောက်ကရင်နီပြည်ကစစ်ဆောင်တွေဟာအခုလိုနွေရာသီဝင်လာချိန်မှာတောက်သုံးရီအတွက်အခက်အခဲဖြစ်နေပါတယ်။အာဏာသိမ်းစစ်တပ်နဲ့လူထုကာကွယ်ရေးတပ် BDF ကြားတိုက်ပွဲတွေကြောင့်ကရင်နီပြည်လွယ်ကော်ဒီမော့ဆိုးနဲ့ရှမ်းကယားနယ်စပ်ဖဲခုံမိုးပြဲကလာတဲ့စစ်ဆောင်ထောင်ကနန်းဟာလက်ရှိစီဆိုင်ပင်လောင်အီလီဒေတာတွေမှာစစ်ပေးခုံလုံးနေကြရပါတယ်။မြို့ပေါ်ရှိနီးစရာဆင်မျိုးအိမ်တွေမှာခုံလုံးနေသူတွေလည်းလက်ရှိတောက်သုံးရီအခက်အခဲကြောင့်မြစ်ချောင်းနဲ့နီးတဲ့ကျေးလက်တွေစီကိုထပ်မံထွက်ပြေးခေါ်လုံနေရပါတယ်။တောင်ကြီးကလောတွေလိုမြို့ကြီးမှာတော့တောက်ရည်တဘူး900ကျပ်၊သုံးရည်ထော်လကြီးတစည်း9000ကျပ်အထိပေးဆောင်နေရတာဖြစ်တာကြောင့်စစ်ဆောင်တွေအတွက်တောက်သုံးရည်ကူညီမှုလိုအပ်နေတယ်လို့စစ်ဆောင်ကူညီမှုပေးနေတဲ့အဖွဲ့ကလူငယ်တွေကပြောပါတယ်
ရခိုင်ပြည်စစ်တွေမြို့မှာနေလူဖြက်စီခံရတဲ့သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ပေးဖို့ရခိုင်ပြည်လူမျိုးရေးပါတီ RP ကပြည်နယ်ကောင်စီကိုမတ်လ14ရက်နေ့ကစာရေးတောင်းဆိုလိုက်တာဖြစ်ပါတယ်အစိုးရရဲ့စီမံကိန်းကြောင်းဖြစ်စေဥပဒေကြောင်းအရာဖြစ်စေနေဖြက်စီခံရတဲ့သူတွေအတွက်စာနာရိတ်ခါနဲ့စေဝါတွေထောက်ပံ့ပေးဖို့အပါဝင်ဖေရှားခံရတဲ့မိသားစုတွေအတွက်ကောင်းမွန်တဲ့အစီအမံတွေဆောင်ရွက်ပေးဖို့ပြည်နယ်ဆိုရကိုတိုက်တွန်းထားပါတယ်မတ်လ10ရက်နေ့နာမည်ပိုင်းကအာချိတ်တော်ကုန်းတုတ်တမင်းနေရာမှာဝင်ရောက်နေထိုင်တဲ့နေနေရခန့်ကိုစစ်ကောင်စီကဖယ်ရှားခဲ့တယ်လို့ဝေတာလီအက္ဆာကွင်းနီးမှာနေတရာခန့်ကိုလည်းရထားလမ်းဧရိယာနဲ့မလွတ်လွတ်ဆိုပြီးမတ်လ9ရက်နေ့ကဖယ်ရှားခဲ့တာပါနေငယ်ကိုအခုလိုဖယ်ရှားလိုက်တဲ့အတွက်လူပေါင်းတစ်ထောင်ကျော်ဟာအခုအခါနေဆရာမင်းနီးယားမရှိတော့ပဲအခက်ခဲတွေနဲ့ရင်ဆိုင်နေကြပြီးလက်တလို့သူတို့စားဝတ်နေရေးကိုရက်ဖက်ဖွဲ့စည်းတွေကကူညီထားကြတယ်လို့စစ်တွေမြို့ခံတွေကပြောပါတယ်
အာဏာရှင်စနစ်ပြတ်သုံးပြီးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်နိုင်ဖို့အပါအဝင်အချက်၅ချက်ကိုမွန်အမျိုးသမီးကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်။မတ်လ23ရက်နေ့မှာကြာရောက်တဲ့ဆက်ရှိချိန်မြောက်မွန်အမျိုးသမီးနေ့အထိမ်းအမှတ်အနေနဲ့ထုတ်ပြန်ခဲ့တာပါ။တိုင်းရင်းသားတို့ရဲ့ဆန္ဒသဘောထားအတိုင်းဖက်ဒရယ်စနစ်ရေးဆွဲသွားဖို့နဲ့တိုင်းရင်းသားအလုံးပါဝင်ဆွေးနွေးနိုင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွတ်ပေးဖို့လူအခွင့်အရေးချောဖောက်မှုတွေအမြန်ဆုံးရပ်တန့်ဖို့တောင်းဆိုထားတယ်လို့ဥဆောင်ကျင်းပရေးကော်မတီဝင်ရေးမြုံနယ်ကအမျိုးသားလွတ်တော်ရွေးချယ်ခံကိုယ်စားလှယ်ဟောင်းမိလဝီဟန်ကပြောပါတယ်မွန်အမျိုးသမီးကွန်ရက်အဖွဲ့မှမွန်အမျိုးသမီးအဖွဲ့ MWO မွန်အမျိုးသားပညာရေးကော်မတီ MNEC မွန်အမျိုးသားကျန်းမာရေးကော်မတီ
MNHC စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့ JCSDO ဒေါ်တက်တော်မွန်လူငယ်အစည်းအရုံး MYPO စတဲ့အဖွဲ့တွေပူးပေါင်းပါဝင်နေပါတယ်မွန်ပရင်မကြီးရှင်စောပူရဲ့မွေးနေ့ဖြစ်တဲ့တပေါင်းလဆန်း၁၂ရက်နေ့ကိုမွန်အမျိုးသမီးများနေ့အဖြစ်တတ်မှတ်ကျင်းပခဲ့ပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါလာမယ့်ဧပြီလဆန်းကစပြီးပြည်သူတွေခီးသွားလာရမှာနိုင်ငံသားစီစီရေးကပ်ပြားနဲ့ပြတ်စစ်စီခံဖို့လူဝမှုကြီးကြပ်ရေးဝန်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပါတယ်ဒီလိုမျိုးစစ်ဆေးတာဟာလုံခြုံရေးအရာလာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်စီစစ်လှုပ်ဆောင်ရတာလို့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ်
။ပြည်သူများအနေနဲ့ခီးသွွားလာရမှာလကောင်းတဲခုနေထိုင်ရမှာလကောင်းမိမိတို့နိုင်ငံသားကပ်ပြားကိုပြတ်တဆောင်ရွက်သွားဖို့ဆိုပြီးလာမယ့်ဧပြီလတရနေ့ကနေစတင်ပြီးထောက်ခံစာအစားမိမိတို့မှတ်ပုံတင်ပြတ်တစစ်ဆေးခံရမယ်လို့ပြီးခဲ့တဲ့မတ်လ9ရက်နေ့ကစစ်ကောင်စီလဝကဝန်ကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်မှတ်ပုံတင်စစ်ဆေးရတာဟာလုံခြုံရေးအရရွယ်ဆောင်ရွက်တာဖြစ်နိုင်တယ်လို့မွန်ပြည်နယ်ဒုတိယလွှတ်တော်ဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
ကျွန်တော်မျိုးပြောရအောင်တစ်ဖက်ကဟိုမှတ်ပုံတင်မှာရှိတဲ့လူတွေတော့မှတ်ပုံတင်အမြန်သွားရဟိုတစ်ခါပြေးပြီးတာထက်ဟိုတချို့ဟိုတရားမဝင်ဟိုကြွာလာနှောက်ရှားတဲ့လူတွေကိုပဲဒီရွယ်ကြောက်ပြေးပြေးတောင်းတာလားပေါ့နော်တချို့လည်းအဲ့လိုမျိုးဟိုမှတ်ပုံတင်မရှိစင်းနဲ့ကြွာလာနေကြတဲ့အနေထားတွေရှိရတာဆိုတော့အဲ့ဒီတော့လည်းတနည်းအားဖြင့်ပြောရင်လည်းချုံရရတယ်ဒီရွယ်ပြီးတော့လက်ကြလားပေါ့
အသက်16နှစ်နဲ့အထက်တွေကိုဥပဒေအရကန်ဆောင်တဲ့ကမျိုးမျိုးထုတ်ပေးရတဲ့အတွက်ပန်းကင်းစီမံချက်နဲ့ကွင်းစင်းဆောင်ရွက်ပေးနေတာကြောင့်မှတ်ပုံတင်အစားထောက်ခံစာတွေပြသပြီးတော့ခရီးသွားလာတာကိုခွင့်ပြုတော့မှမဟုတ်ဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်16နှစ်ပြည့်ပြီးတူတိုင်းမှတ်ပုံတင်မရှိသူတွေလည်းရှိနေတဲ့အတွက်ရွေးကောက်ပွဲတွေမှာမဲပေးတဲ့အခါပြဿနာရှိလာနိုင်တဲ့အတွက်ကြောင့်လာမယ့်ရွေးကောက်ပွဲစနစ်ကျရေးအတွက်ဒီစိတ်တပိုင်းတက်ဆိုင်နိုင်ကြောင်းမြမနိုင်ငံရေးလေးလာသုံးသတ်သူဦးရထွန်းတီဘောကဆိုပါတယ
်မဲပေးတဲ့အချိန်မှာ18နှစ်ပြည့်နိုင်ငံသားတိုင်းမဲပေးတဲ့အချိန်မှာအဲ့ဒါပြဿနာတက်တော့အခု2020မှာကျတော့အဲ့ဒီမှတ်ပုံနေမရှိဘဲနဲ့မဲပေးတဲ့လူတွေပါလာတာဒါကြောင့်မလို့အခုကအဲ့ဒါကိုဒါမဲ့ရွေးကောက်ပွဲမှာပို့ပြီးတော့စနစ်တကျဖြစ်စေဆိုတဲ့အစိတ်အပိုင်းရဲ့ဒစိတ်တပိုင်းဖြစ်မှာပေါ့ဗျာ
ဒါပေမဲ့တက်ဆိုင်ရာစစ်ကောင်စီအာဏာပိုင်တွေအနေနဲ့စနစ်တကျလောက်ဆောင်ဖို့လိုတယ်လို့လည်းဦးရထွန်းကပြောပါတယ်လက်ရှိအာဆီယံနိုင်ငံတွေမှာဆိုရင်တက်ဆိုင်ရာနိုင်ငံသားမှတ်ပုံတင်တွေကိုစမတ်ကတ်တွေနဲ့တင်းတင်းကျပ်ကျပ်အသုံးပြုနေတာဆယ်စုနှစ်နဲ့ချီကြာပြီးဖြစ်ပေမဲ့မြန်မာနိုင်ငံတစ်ခုမှာပဲအလွန်ခေတ်နောက်ကျတဲ့ကတ်ထူစာရွက်တွေကိုအသုံးပြုနေတာကိုတွေ့မြင်နေရပါတယ်ရှင်
ဆက်ပြီးတော့စစ်ကောင်စီလက်အောက်မှာကျင်းပမဲ့တက္ကသိုလ်ဝင်ဆာမွေးပွဲကိုလာမယ့်မတ်လ31ရက်နေ့မှာစတင်ကျင်းပတော့မှာဖြစ်ပြီးစစ်ကောင်စီတပ်နဲ့ချင်းကောက်ွယ်ရေးတပ်ဖွဲ့တွေအကြားစစ်ရေးပြင်းထန်နေတဲ့ချင်းပြည်နယ်မှာတော့တက္ကသိုလ်ဝင်ဆာမွေးပွဲကိုဖြေဆိုမဲ့ចောင်းသားចောင်းသူဦးရေဟာအရင်နှစ်တွေထက်စာရင်အတော်လေးကိုယွံနေသွားပါတယ်။ဘာကြောင့်ခုလိုမျိုးယွံနေသွားရတာပါလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
တက္ကသိုလ်ဝန်ထမ်းဆာမွေးပွဲကိုမြန်မာတိုင်းကလုံးမမလ31ရက်ကနေဧပြီလ9ရက်နေ့အထိကျင်းပကြမှာဖြစ်ပြီးရခိုင်နှစ်တွေကတက္ကသိုလ်ဝန်ဆာမွေးပွဲဖြစ်စုသူ1000ကျော်အမြဲရှိတဲ့ချင်းပြည်နယ်မှာဒီနှစ်ကျတော့ចောင်းသားចောင်းသူ3000နီးပါးခန့်ကသာဖြစ်စုကြမှာပါမြို့နယ်9မြို့နယ်ရှိတဲ့ချင်းပြည်နယ်မှာတက္ကသိုလ်ဝန်ထမ်းဆာမွေးပွဲကိုဖလန်တီးတိန်တွန်းဆန်မတူပီပလဲဝမြို့နယ်နဲ့ជីခါမြို့နယ်ခွဲတို့မှသာကျင်းပပြုလုပ်နိုင်မှာဖြစ်ပြီးចောင်းသားចောင်းသူ1950ယောက်ကဖြစ်စုဖို့စည်ရင်းတင်ထားတယ်လို့ချင်းပြည်နယ်ပညာရေးမှုဦးဘီကိုထူကပြောပါတယ
်ဖြစ်စုစုစုပေါင်းတော့1950စည်ရင်းတင်ထားတာပေါ့နော်ခုနမှတ်ချက်တာပေါ့ဒါတော့မလွတ်သေးဘူးဆိုတော့ဖြီးရောဖြီးမပြေတော့မတည်သေးဘူးပေါ့နော်စည်ရင်းပေးတယ်စည်ရင်းကိုပြောတာအားအကြောင်းမှဖြစ်လာလေတောင်းလာတော့ပကံပလေရောမင်းတရောစန္ဒနာရောတကြောင်းမှဖြစ်ဘူးလေအဲ့ဒါဆိုတော့ပြောရမှာပေါ့အကမာလေးမဖင်းဘူးလေတော့တော်လေးငွန်းနေလို့ဖင်းတဲ့ခါကျတော့ရောင်းသားပါနော
်ချင်းပြည်နယ်ဟာခါထန်တလာမင်းတက်ကမ်ပလက်မြို့နယ်မှာတော့ကျောင်းမဖွင့်တယ်လို့စာမီးပွဲဖြစ်စုဖို့ရှောက်ဝါတင်ထားသူလည်းမရှိတဲ့အတွက်တက္ကသိုလ်ဝန်ထမ်းစာမီးပွဲကျင်းပမှာမဟုတ်ဘူးလို့ချင်းပြည်နယ်ပညာရေးမှုကပြောပါတယ်ချင်းပြည်နယ်မှာတက္ကသိုလ်ဝန်ဆာမီးပွဲဖြစ်စုသူနဲ့တွားရတာဟာချင်းပြည်သူလူထုကျောင်းသားတွေအနေနဲ့စစ်အာဏာရှင်စနစ်ကိုဆက်လက်ဆန့်ကျင်နေဆိုတာပြသလိုက်တာပဲလို့ချင်းလူခွင့်ရေးတက်ကြွလှုပ်ရှားသူတို့ကပြောပါတယ
်မိဘပြည်သူတွေပေါ့နော်လူငယ်တွေကျောင်းသားတွေကလက်ရှိချိန်ထိစစ်တမ်းမပမာမလုပ်ချင်တဲ့အကူစံပြီးတော့ပြသတာဖြစ်ပါတယ်ဒီဟာကသူတို့ဒီ
ကျွန်တော်တို့အုတ်ချုပ်နိုင်ပါတယ်လုပ်နိုင်ပါတယ်ဆိုတာကိုပြသခြင်းနဲ့တပေါ်အယောင်ဆောင်ပဲဖြစ်တယ်ချင်းပြည်နယ်မှာရခိုင်ပြည်အသင်း၂၀ရင်းတွေအရ၂၀ကျောင်းသူကျောင်းသားတသိန်းဝန်းကျင်လောက်ရှိကြပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုဝင်ဘာ၁ရက်နေ့ကကျောင်းပြန်ဖွင့်တဲ့အခါမှာတော့ချင်းပြည်နယ်မှာမြို့နယ်၄မြို့နယ်လောက်မှာသာအခြေခံပြည်အသင်းတွေဖွင့်လှစ်နိုင်ခဲ့ပ ဒီနေ့ကတော့ဒီကနေ့ရတဲ့အချိန်မှာဆန်ရှင်နဲ့ပြေနိုင်ငံသားလုံးကတိုင်းတာနဲ့ចောင်းသားចောင်းသူစုစုပေါင်း3,000တောင်2,000ရာကိုဆက်ကိုဦးတို့ကဖြီစုကြမှာဖြစ်ပြီးတိုင်းနဲ့ပြည်နယ်14ခုနဲ့ချင်းပြည်နယ်ဟာဖြီစုသူဒုတိယအနည်းဆုံးပြည်နယ်ဖြစ်ပါတယ်ခင်ဗျာ။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါအရှင်။ကရင်ပြည်နယ်ဖာပုံမြို့နယ်မဲဝိုင်းဒေသမှာရှိတဲ့စစ်ကောင်စီတပ်ရင်းတစ်ခုကိုKNLA တပ်မဟာ9ကဝင်ရောက်တိုက်ခိုက်ရမှာတပ်ဖွဲ့ဝင်29ဦးနဲ့လက်နက်ခဲယမ်းမြောက်များဖမ်းဆီးသိမ်းဆီးရမိတယ်လို့KNU မူဒရခရိုင်ဖက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မတူပြည်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းပူးပေါင်းကာကွယ် ည်းအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ FPB အတိုင်းရင်းသတင်းတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်။ဂျာမနီနိုင်ငံကနေယူကရိန်းကိုကူညီပေးဖို့ဒီကနေ့ဂျာမနီလွှတ်တော်ကိုယူကရိန်းသမ္မတပြောကြားတဲ့မိန့်ခွန်းထဲမှာတော့လွတ်မြောက်မှုနဲ့ချုပ်နိုင်ခံရမှုနှစ်ခုကြားမှာတတိုင်းတိဆောက်ကာယံခံရတယ်လို့ဖြစ်နေတယ်လို့ဂျာမန်လွှတ်တော်အမတ်တွေကိုယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံထဲကိုချနေတဲ့ဘုံးတလုံးတိုင်းမချလိုက်နိုင်တဲ့ဆုံးဖြတ်ချက်တိုင်းဟာအဲ့ဒီတတိုင်းကိုပိုးပြီးတော့မှကြီးထွားစေတယ်လို့ဗီဒီယိုကနေတဆင့်ပြောကြားတဲ့မိန့်ခွန်းထဲမှာယူကရိန်းသမ္မတဇယ်လန်စကီကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။ရုရှားအနေနဲ့ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတာတွေကိုရပ်ပစ်ဖို့မတ်လ16ရက်နေ့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာတရားရုံး ICJ ကဗိုလ်တပူးနေမှာအမိန့်ချမှတ်လိုက်ပါတယ်ရှင်။ဒါပေမဲ့ရုရှားအနေနဲ့အဲ့ဒီအမိန့်ကိုလိုက်နာပါမလားဆိုတဲ့ပုံမှာတော့အများစုကတန်ရရှိပါတယ်။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုမလိုက်လာတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီထံကိုအဲ့ဒီအမှုကိုလွှဲပြောင်းခြင်းခံရမှာဖြစ်ပါတယ်။ရုရှားနိုင်ငံဟာလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြီးဗီရိုအာဏာကိုပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်ရှင်။ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့ကိစ္စမှာတရုတ်နိုင်ငံကရုရှားကိုပြစ်တင်ရှုံချဖို့ဝင်လေနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားရေးဌာနကဒီကနေ့ခိုင်မာစွာညင်းဆိုလိုက်ပါတယ်။ဒီလိုပြောဆိုတာကတော့ကုလသမဂ္ဂဗရင်းရင်စာချုပ်အတိုင်းရက်တီလှုံ့ဆော်နေတဲ့တရုတ်နိုင်ငံရဲ့လှုံ့ဆော်ချက်နဲ့ကွဲလွဲနေတယ်ဆိုပြီးပြောတာပါ။နိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားလိုက်နာရမယ်ဆိုတဲ့အချက်ကိုတရုတ်နိုင်ငံကအမြဲတမ်းယုံကြည်ထားကြောင်းလည်းသူကပြောကြားခဲ့ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံကမနေ့တုန်းကနောက်ဆုံးပြစ်လွတ်ခဲ့တဲ့မစ်ဆိုင်းဒုံးဟာလေထဲမှာပောက်ကွဲပြီးတော့ပျုံယမ်းမြို့တော်အနီးမှာအပျက်စီးတွေကျခဲ့ပါတယ်။ပုံမှန်အားဖြင့်မစ်ဆိုင်းဒုံးကြီးပြစ်လွတ်ပြီးနောက်တစ်ရက်မြောက်ကိုရီးယားဆိုရပိုင်းသတင်းတွေမှာဖော်ပြလေးရှိပေမဲ့မနေ့တုန်းကတော့ပြစ်လွတ်လိုက်တဲ့မစ်ဆိုင်းဒုံးကြောင့်ကိုတော့တစုံတရာရေးသားတာမရှိပါဘူး။ဘာကြောင့်အခုလိုမအောင်မြင်မဲနဲ့ပောက်ကွဲခဲ့တယ်ဆိုတာကိုတော့အတိအကျမသိရပါဘူးရှင်။ဂျပန်နိုင်ငံရှိမြောက်ပိုင်းမှာတော့မနေ့တုန်းကဒီအင်အားပြင်း 9.4 ရှိတဲ့ဒီငလျင်တစ်ခုလှုပ်ခတ်ပြီးတော့ဒေသခံတွေကငလျင်ကြောင့်မို့လို့ထိခိုက်ပျက်စီးမှုတွေကိုမှတ်တမ်းကောက်ယူတာနဲ့ရှင်းလင်းဖယ်ရှားတာတွေလှုံ့ဆော်နေပါတယ်။ဒီငလျင်ကြောင့်အစောပိုင်းမှာအင်ဂျင်နှစ်သန်းလောက်ဖျက်ဆစ်ပြီးပြတ်တောက်သွားခဲ့ပြီးတဲ့နောက်မှာကျက်စစ်ဒီကြည်စံယထာတူတစင်းလမ်းချော်တာနဲ့အဝေးပြေးလမ်းတွေအကွဲတာမျိုးတွေဖြစ်ခဲ့ပါလေရှင်မတ်လ18ရက်နေ့ရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲကြာပါပရိနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မှာဖြစ်ပါလေရှင်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ John Walker တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်စုံပါစေရှင်
This program has come to you from the Voice of America, Washington.